Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOE မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ12ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ5မီတာ24.50 တိုကနေတိုက်ရိုက်ဆက်တင်ထုတ်လွှင့်ပေးနေပါပြီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနှာစင်နေကြပါတယ်ခင်ဗျာကျွန်တော်စမိုးရွာခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူညညာပေးပါပါနေတိုမဟာမိတ်အဖွဲ့အစည်းအဝေးမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာမနီတနိုင်ငံနဲ့ကိုကွက်ပြီးတော့အပြစ်တင်ခဲ့ပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ်မှာနောက်ထပ်အခွန်တိုးပြီးကောက်ဖို့အမေရိကန်ကအစီအစဉ်နေပါတယ်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ကျောင်းသားလူငယ်လေးတယောက်ဟာတောက်ကြနေကသူနေထိုင်ရာကန်ဆက်ပြည်နယ်မှာပဲရေနှင်းနဲ့ရေကူးနဲ့ရေနှစ်တည်ဆုံးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကို
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေညပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
သူ့မိဘကိုကြည်ကြံဆင်းတဲ့ပေပီအားရကြမကောင်းဘူးစီရင်ပွဲမမောင်မြရတာပိုင်သာလက်တကရာစုကြီး
ဒါကတော့27ရာစုပင်လုံးညီလာခံဖွံ့ဖြိုးမှပြောကြားသွားတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းပေါ်ပြည်ပရောက်တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကိုစူးစီးတင်ပြထားတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရမှာပါ။အဲ့ဒါအပြင်ထိုင်းနိုင်ငံလှိုင်ကူတွင်းကနေလူငယ်ဗိုလ်လုံးတင်းသားတွေကေတင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲအကြောင်းမကြသေးခင်ကကစားသွားတဲ့ကမ္ဘာဖလားဗိုလ်လုံးပြိုင်ပွဲ semi-final ဒုတိယပြိုင်ပွဲပေါ်သုံးသပ်ချက်နဲ့လာမယ့်ဘောလုံးပွဲပေါ်မှာခံမှန်းချက်အစရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်ဦးကျော်ဇန်တာရဲ့မြန်မာအရေးတုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုချော်ချော်သိန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ကာကွယ်ဆိုင်ရာဥရောပမဟာမိတ်နိုင်ငံတွေထဲကအကြီးဆုံးနဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့ဂျာမနီဟာရုရှားရဲ့အချုပ်နှောင်ကိုခတ်နေတယ်လို့ဆွဆွဲပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာမနီတနိုင်ငံနဲ့ကိုကွက်ပြီးနေတိုးစစ်မဟာမိတ်တွေရဲ့ဗုဒ္ဓဘူးနဲ့အစည်းအဝေးမှာအပြစ်တင်ဝေဖန်လိုက်ပါတယ်ဂျာမနီကရုရှားစွန့်အင်ကုမ္ပဏီ Gazprom ကိုဂျာမနီရေပိုင်နက်ကိုဖျက်ပြီး Nord Stream နဲ့ပိုက်လိုင်းတိစောက်ခွင့်ပေးခဲ့တာအတွက် NATO တွင်းမှုချုပ် Jens Stoltenberg နဲ့မင်းဆက်ဆိုင်ပြုလုပ်တဲ့အစည်းအဝေးမှာသမ္မတ Trump ကဂျာမနီကိုဝေဖန်လိုက်တာပါဂျာမနီဟာသူ့နိုင်ငံထဲမှာကြောက်မီးသွေးဓာတ်ပစ္စည်းတွေနဲ့ Nuclear ဓာတ်ပစ္စည်းတွေကိုရပ်ဆိုင်းစေပြီးရုရှားစီကရင်းနှီးတဲ့တဘောဝဓာတ်ငွေတွေယူပြီးရုရှားကိုတစ်နှစ်ဒေါ်လာဘီလီယံပေါင်းများစွာရအောင်လုပ်ပေးနေတယ်လို့သမ္မတ Trump ကဝေဖန်ပြီး NATO အဖွဲ့ကလည်းဒီလိုကိစ္စမျိုးကိုလှည့်လျော်မရှုတင်ဘူးလို့ပြောခဲ့ပါတယ်ဂျာမနီဝန်ကြီးချုပ် Angela Merkel ကတော့သူငယ်ချင်းကဂျာမနီနှစ်ချမ်းကွဲနေခြင်းအရှိဂျာမနီဘက်မှနေထိုင်ခဲ့ဘူးတော်မူရုရှားလက်ရောက်ဘလို့နေရတယ်ဆိုတာသူတည်တည်ချာချာသိထားကြောင်းနဲ့အခုကိုပိုင်လွတ်လပ်တဲ့မူဝါဒတွေနဲ့ဆုံးဖြတ်ချက်တွေချနိုင်တဲ့27ရာစုဂျာမနီဖြစ်နေပြီမို့ရုရှားကမလွှမ်းမိုးနိုင်ဘူးလို့ပြန်လည်ပြောကြားခဲ့ပါတယ
်ဥရောပမှာမိတွေဟာအမေရိကန်ခွန်နှန်းလူစုအပေါ်အခွင့်အကောင်းယူနေကြတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆဲလိုက်ပြီးတဲ့နောက်ဘရဆယ်စ်မှာကျင်းပနေတဲ့နေဒူးထိပ်တီနေတိုးထိပ်တီအစည်းအဝေးပေါ်မှာဥရောပကာကွယ်ရေးအတွက်ဘယ်သူကအကုန်ကြခံနေလဲဆိုတာအဓိကသဘောကွဲလွဲစရာဖြစ်နေပါတယ်ပြည်တွင်းအသတင်းထုတ်လွှင့်မှု GDP ရဲ့ 3.5% ကိုကာကွယ်ရေးအတွက်သုံးနေတဲ့အမေရိကန်ပြည်ထောင်စုဟာနေတိုးအဖွဲ့ရဲ့တခြားအဖွဲ့ဝင်တွေထက်အများကြီးပိုသုံးနေတာပါအမေရိကန်ဟာနေတိုးဘတ်ဂျက်ရဲ့ 80% ကိုထက်ဝင်နေတာလည်းဖြစ်ပါတယ်ဗိုလ်ဒူးနေတိုးကတော့နေတိုးမဟာမိတ်တွေ2024ခုနှစ်အရောက်မှာသူတို့ရဲ့ GDP 400%ကိုကာကွယ်ရေးအတွက်အသုံးပြုကြဖို့အကြံပြုခဲ့ပါတယ်နေတိုးထိပ်သီးတွေနဲ့တကယ်ပိတ်ဆွေးနွေးပွဲတွင်ဒီလိုအကြံပြုခဲ့တာဖြစ်တယ်လို့အင်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders ကအတည်ပြုပါတယ်အခုဆွေးနွေးပွဲဟာဖော်ဝင်နေကြမိဖက်အခြေအနေနဲ့မိဆွေဖြစ်မှုတို့ကိုစမ်းသပ်တဲ့ပွဲလေးဖြစ်နေပါတယ
်။တရုတ်ကုန်ပစ္စည်းနောက်ထပ် American Dollar Billion 200ဘူးပေါ့မှာအခွန်ငွေ10ရာခိုင်နှုန်းကောက်ခံမှုအတွက် Trump အစိုးရအဖွဲ့ပြင်ဆင်ထားဖို့အတွက်ဆုံးဖြတ်လိုက်တာကိုအံ့ဩတုံ့လှုပ်ရာကြောင်းတရုတ်အစိုးရကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အကြီးဆုံးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်တို့ကြားကုန်သွယ်စစ်ပွဲအရှိန်ကမြင့်လာနေပါတယ်။အခုလိုဆုံးဖြတ်ချက်ဟာလုံးဝလက်ခံနိုင်ကြမရှိဘူးလို့တရုတ်ကုန်သွယ်ဝန်ကြီးဌာနကပြောကြားလိုက်ပြီးလက်တုံ့ပြန်မယ်လို့ပြောပါတယ်။တရုတ်ကုန်ပစ္စည်း American Dollar Billion 50ဘူးပေါ်မှာအခွန်ကောက်ခံမှုချမှတ်ပြီးတဲ့နောက်မှာနောက်ထပ်အခွန်ကောက်ခံမှုအစ်စ်ချမှတ်ဖို့အတွက် American ကလှုံ့ဆော်လာတာဖြစ်ပါတယ်။ Trump အစိုးရအဖွဲ့ကတရုတ်ကိုတို့ရဲ့တရားမမျှတာတဲ့ကုံတွယ်မှုတွေရပ်ဆိုင်ပြီးဈေးကွက်ဖွင့်ပေးဖို့နဲ့ကုံတွယ်မှုမှာမှန်ကန်တဲ့ရှင်ပြိုင်မှုကိုပဲလုပ်ဖို့စိတ်ရှည်လက်ရှည်တိုက်တွန်းနေပေမဲ့ဒါကိုတရုတ်ဘက်ကပြုပြင်လှုံ့ဆော်အောင်အစား American ထွက်ကုန်တွေပေါ်မှာလက်တုံပြန်ခဲ့တာနဲ့စတင်ခဲ့တာဒါဖြစ်ကြောင်း American ကုံတွယ်ဆိုင်ရာကိုယ်စားလှယ် Robert Lighthizer ကကြေညာချက်ထုတ်ပြန်ပြီးတော့ပြောကြားလိုက်ပါတယ်
ထိုင်းနိုင်ငံကဘောလုံးသင်းဝင်ဆန်ရောက်နေသူတို့နေသားတို့ဟာရေရှမ်းနေတဲ့ဂူရဲကနေထွက်လာနိုင်ခဲ့ပြီးတရက်အကြာမှာအဆအစအခြေအနေကောင်းမွန်တယ်လို့ထိုင်းဆိုရတာဝန်ရှိသူတို့ကပြောပါတယ်။ဗိုလ်သူနေတို့ကပထမဦးဆုံးဖော်ပြလိုက်တဲ့ချင်းရန်ဆေးဦးမော်ကကလေးတွေရဲ့ဓာတ်ပုံတွေမှာသူတို့အများစုဟာအခြေအနေကောင်းမွန်တဲ့အနေထားနဲ့တွေ့ရပါတယ်။သူတို့ရဲ့မိဘတွေကပြင်းတကကမှန်ပြင်းတစ် ောက်စလုံးကိုသူတို့မိသားစုဝင်တွေစီကနေယောဂဘိုးကူးစက်မှုတစုံတရာမရှိရလျောင်းတီးခြားခွဲထားတာပါဒီကလေးတွေဟာဂူထဲမှာနှစ်ပတ်ကြာပြိမိနေပြီးအလေးချိန်ပြန်းမြလေးပုံခွဲလောက်စီကျော်သွားကြတယ်လို့ပြည်သူ့ကျန်းမာရေးအရာရှိသွန်ချိုင်းကပြောပါတယ်။နောက်ဆုံးသူကဲထုတ်အမှပါဝင်တဲ့ကလေးတူဦးဟာအဆုတ်နဲ့ပတ်သက်တဲ့ပြဿနာနည်းနည်းရှိနေပြီးအစောပိုင်းကကဲထုတ်ခဲ့တဲ့ကလေးနှစ်ဦးကလည်းအဆုတ်ပွားဝေဒနာကြောင့်ကုသမှုခံယူနေရတယ်လို့ပြောပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။American ပြည်တော်စုမှာလူဝင်မှုကြီးကြပ်ဆိုင်ရာမူဝါဒကိုချက်ချက်မမကင်တွယ်ဆောင်ရွက်နေတာဖြစ်ပြီး American ကနေပြည်နှင်တဲ့အပိခံတဲ့သူတွေကိုနေရရင်ပြန်ပြီးပို့ရမှာလက်ခံဖို့အတွက်ပြက်ကွက်တဲ့မြန်မာနဲ့ Laos နှစ်နိုင်ငံအတွက်အင်ကာနေမှာ American ကပြည်ဝင်ခွင့် Visa ကန့်သတ်မှုတွေချမှတ်ခဲ့ပါတယ်။ပြည်နှင်တဲ့ခံနေရသူတွေနေရပြန်နေနဲ့ပတ်သက်ပြီးမြန်မာအစိုးရဟာ American အရာရှိတွေနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ Washington DC ကမြန်မာသံမတ်ကြီးဦးအောင်လင်းက VOA မြန်မာပိုင်းကိုပြောပါတယ်။
အမေရိကန်ဆိုရကနေပြီးတော့အခုမြန်မာပြည်ကိုသူတို့ကနေပြီးတော့အာသတ်မှတ်ပြီးတော့အရေးယူရဲဆိုပေမဲ့လည်းသူတို့ပြောတဲ့မြန်မာနိုင်ငံသားဟောင်းနေဆိုတဲ့လူတွေအားလုံးမိဘကိုကျွန်တော်တို့အနေနဲ့လက်ခံထားပြီးဖြစ်ပါတယ်မြန်မာနိုင်ငံကိုလည်းပြန်ပြီးတော့ပို့နေပြီးသားဖြစ်ပါတယ်အားလုံးမိဘလို့ပြောတဲ့နေရာမှာလည်းတချို့ဟာတွေကတော့သူတို့ကနေပြီးတော့အမေရိကန်ဆိုရကနေပေးတဲ့စီးရင်ထဲမှာမလုံအချက်လည်းမပြည့်စုံလို့ကျွန်တော်တို့အနေနဲ့ဆက်လက်မလုပ်နိုင်တာပဲရှိပါသေးတယ်
American ဆိုရကပြည်နှင်တန်ပေးထားတဲ့မြန်မာဆင်းကစုစုပေါင်း32ယောက်ဖြစ်ပြီးအဲ့ဒီထက်ကအယောက်30အတွက်မြန်မာဆိုရကခီးသွွားလက်မှတ်တွေထုတ်ပေးပြီးဖြစ်ကြောင်းနဲ့အများစုကမြန်မာနိုင်ငံကိုရောက်သွားပြီလို့လည်းပြောပါတယ်။မြန်မာနိုင်ငံအတွက်ကန့်သက်ချက်တွေထဲမှာမြန်မာဝန်ကြီးဌာနတွေဖြစ်တဲ့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့လူ့ရေးဆိုင်ရာ MOLIP နဲ့ပြည်ထရေး MOHA တို့ကညွှန်ကြားမှုချုပ်အဆင့်နဲ့အထက်တာဝန်ထမ်းဆောင်စဉ်အရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်အလုတ် Visa B1 နဲ့ခီးသွွား Visa B2 အတွက်ကန့်သက်ထားတာဖြစ်ပါတယ
်။ဇူလိုင်လ17ရက်မနေ့ကစတင်ကျင်းပတဲ့21ရာစုပင်လုံတတိယကြိမ်ညီလာခံမှာမြန်မာစစ်တပ်နဲ့ဒိုင်းနာတွေကြားညှိနှိုင်းများဖြစ်နေတဲ့ခွဲမထွက်ရေးမှုနဲ့ပတ်သက်လို့သက်ဆိုင်ရာခေါင်းဆောင်တွေကသူတို့ရည်တည်ချက်တွေကိုအသီးသီးပြောကြပါတယ်။ဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်မူတွေကိုကျေလည်အောင်ညှိနှိုင်းဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဆိုပါတယ်။2020ပြည်နှစ်မတိုင်ခင်ကျင်းပမဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမှုတွေကိုအပြည့်အပြတ်ချမှတ်မှာဖြစ်တယ်လို့လည်းပြောပါရတယ်။တမတော်ကောက်ရေးဦးစီးချိုးကတော့ငြိမ်းချမ်းရေးဖိတ်ခေါ်ချက်ထဲမှာခွဲထွက်ရေးကိစ္စမပြောဘူးပါပီးသားဖြစ်တယ်လို့ခပ်ပြက်ပြက်ပဲပြောသွားပါရတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြန့်ကြာနေမယ်ဆိုရင်ဘေးပြောကားတွေဝင်ရောက်ဆွတ်ဖက်တာတွေကျိုးကင်ချေလက်တာတွေရှိလာမယ်လို့လည်းဆိုပါရတယ်။တနှစ်ကြာကြာရနာနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်ကမြန်မာ Convention Center MICC2 မှာမနေ့ကမနေ့ကစပြီးတော့ကျင်းပတာပါ။ဒီညီလာခံကိုနိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီတွေဒိုင်းရင်သားလက်နက်ကိုင်အဖွဲ့တွေဒိုင်းရင်သားကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလှိလာသူတွေအပြင်နိုင်ငံတကာတန်တမန်တွေလည်းလှိလာသူတွေဖြစ်ပါဝင်တက်ရောက်နေပါတယ
်။ American ပြည်တော်စုမှာမြန်မာနိုင်ငံကနေဒုက္ခသည်အဖြစ်မိသားစုနဲ့တူလာရောက်အခြေချတဲ့အသက်18နှစ်အရွယ်ကျောင်းသားလေးအွန်ကီဟာတာဟာတောက်ကြနေကသူနေထိုင်ရာကန်ဆက်ပြည်နယ်ကန်ဆက်စီးတီးမြို့က Hill State ကနေမှာတငယ်ချင်းတွေနဲ့ရေကူးရင်ရေနှစ်တည်ဆုံးခဲ့ရပါတယ်။သူဟာရေကူးရင်လက်ပန်းချသွားတဲ့အတွက်ရေရောက်ရောက်သွားပြီးပြန်ပေါ်မလာတာဖြစ်ကြောင်းနဲ့ဒါဟာမတော်တဆမှုဖြစ်ကြောင်းသူနေထိုင်ရာမယမီခဲရဲအရာရှိ Mike Telcock ကပြောပါတယ်။အုံကီဟာမနစ်ကမှအမေရိကန်ကိုရောက်လာတာဖြစ်ပြီးသူ့မိခင်နဲ့မောင်နှမ၄ယောက်တို့ Kansas City မြို့မှာနေပြီးဖခင်ကတော့မြန်မာပြည်မှာဖြစ်ကြောင်းဒေတာသတင်းတွေမှာဖော်ပြပါတယ်။သူဟာ Global Football Club ဘောလုံးအားကစားအသင်းဝင်တစ်ယောက်ဖြစ်ပြီးပညာနဲ့ထူးချွန်တဲ့အတွက်ကောလိပ်၃ခုကနေပညာသင်ဆုကန်းလန်းထားတာကိုခံရသူပါသူဘောလုံးအသင်းနီးပြကလည်းသူကထူးချွန်သူတယောက်ဖြစ်ပြီးကောလိပ်အားကစားပညာသင်ဆုရနိုင်တဲ့သူလို့ပြောပါတယ်။အုံကြီးကခရိယန်ဘာသာဝင်တယောက်ဖြစ်ပါတယ်။သူ့စာပနာကိုစနေနေ့မှာပြုလုပ်မှာပါ
နောက်တစ်ဆယ့်ရှစ်ခုနှစ်ကမ္ဘာလာဘောလုံးပြိုင်ပွဲဒုတိယဆင်မီဖိုင်နယ်ပွဲဖြစ်ခရိုအေးရှားနဲ့အင်္ဂလန်တို့ရှင်မင်းကစားကြတာမှာခရိုအေးရှားတင်းကငကူတကူနဲ့နိုင်ရပြီးဘိုလ်ဝတ်တက်သွားပါပြီအင်္ဂလန်တင်းဟာပွဲစပြီးတဲ့နောက်တိုက်စစ်ဆင်ကစားတာကြောင့်9မိနစ်အတွင်းမှာပဲခရိုအေးရှားဂိုးစီးထိပ်မှာပြည်တံပေါ်ရတဲ့အတွက်ထရီပီးယားကကတ်တိုက်ရိုက်ကန်သွင်းပြီးဖွင့်ခိုးက Perisic ကချိပါဂိုးသွင်းတာကြောင့်မိနစ်90ပြည့်ပြီးချိန်မှာတစ်ဖက်တစ်ကိုးစီနဲ့တည်ဖြစ်ပြီးအချိန်ပိုဆက်ကစားပါရယ်အချိန်ပိုပထမပိုင်းမှာဘယ်ဘက်ကမှဂိုးမသွင်းနိုင်မဲ109မိနစ်မှာမှမန်ဇူကစ်ကခရိုအေးရှားတွေအနိုင်ဂိုးကိုသွင်းယူလိုက်နေတာဖြစ်ပါရယ်ခရိုအေးရှားနဲ့ပြင်သစ်တို့ဘိုလူဘဲကိုဇူလန်လ15ရက်တနင်္ဂနွေနေ့မြန်မာစံတော်ချိန်ည9နာရီခွဲမှာကစားမှာဖြစ်ပြီးဘယ်လ်ဂျီယမ်အင်္ဂလန်တတိယလူဘဲကိုတော့ဇူလန်လ14ရက်စနေမြန်မာစံတော်ချိန်ည8နာရီခွဲမှာကစားကြပါမယ်ခင်ဗျာ
ဒီတရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြတ်တက်နဲ့ကိုကျော်ကျော်သိန်းတို့ကြင်ညာသွားကြတာဖြစ်ပါတယ်။အခုတော့သတင်းလော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ပြည်တော်စုညဉ့်ညံရေး27ရာစုပင်လုံတတိယညချိန်ညီလာခံဖွံ့ဖွဲတွေကတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေးအွန်လိုင်းပြောကြားထားတဲ့အချက်လေးတွေကိုကြည့်ရင်အပြစ်ရညဉ့်ညံရေးအလားလာဟာပို့ပြီးတော့ဝေးကွာသွားစေတဲ့သဘောရှိကြောင်းပြပချေးဆိုင်တိုင်းသားရေးလှုပ်ရှားသူတို့ကသုံးသပ်လိုက်ပါတယ်။တတိယချိန်ပင်လုံညီလာခံမှာကိုပိုင်ပြတ်ထန်းခွင့်တို့ခွဲမထွက်ရည်လိုစတဲ့ကိစ္စရက်ဒီဆွေးနွေးခွင့်မရတဲ့ပေါ်အားမလို့အားမရလည်းဖြစ်နေကြပါတယ်ပင်လုံညီလာခံအပေါ်တိုင်းရင်းသားတွေရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့ကုညံဝဲအောင်ကစူးစီးတင်ပြထားတာနားဆင်ပါခင်ဗျာ
လာဝောင်းတန်ကြာရန်နာခေယာကပြန်လည်ကျင်းပတဲ့27ရာစုပင်လုံတတိယညီလာခံမှာတမတော်ကဝေးဦးစီးချုပ်က NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအခုလိုတိုက်တွန်းသွားပါတယ
်ငင်းငယ်လုံငါးစုတွေဟာလေဒီမိုကရေစီစံနှုန်းအတိုင်းအများစုကလက်ခံသဘောတူညီချက်ဒီအတိုင်းအခြေခံတာဆောင်ရွက်တော့ဖို့လို့ပါလေအင်အားစုတော်တော်များများကသဘောတူလက်ခံထားပြီးဖြစ်တဲ့အင်္ဂါလိုပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NC ခိုင်ခိုင်မာမာရှိနေတာပဲဖြစ်ပါတယ်ဒါကြောင့် NC ကိုတိုင်းတဲ့တဲ့ကအဖွဲ့အစည်းချင်းကလက်မရေးထိုးဖို့လိုအပ်ပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေမရှိလို့လက်မထိုးစရာမလိုဘူးလို့ပြောဆိုနေတာတွေရေကန်သဘောတူညီချက်တွေရှိပြီးဖြစ်တယ်ဆိုတာတွေဟာရှောင်နှနေတဲ့ဒီမိုကရေစီကျင့်ဝတ်နဲ့ညီညွတ်မှုမရှိဘူးလို့ကျွန်တော်ပြောချင်ပါတယ်
တမရဘကအစင်ရာတိုးချက်ချာတာတွေပြန်မယူသိသေးပဲထိုးစစ်တွေမရဆိုင်သေးပဲနဲ့ NCA စာချုပ်မှာလက်မှတ်ထိုးဖို့ကသာဇုအတင်းပြောနေတာကရှေ့ဆက်ရမယ့်ငင်းငင်းကြီးအတွက်အလားလာကောင်းနေနဲ့ပိုဝေးသွားစေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကကြင်မာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
်ငင်းချိုင်းခီးစင်ပိုကြာရှည်လာမယ်လို့ကျွန်တော်ညင်ပါတယ် NCA ထိုးမထိုးရင်တိုက်မယ်ဆိုတော့သဘောတဘာဝနဲ့ပြောသွားတာဆိုင်မထိုးဘူးဆိုရင်ထက်တိုက်မှာပဲဆိုတာဟာကိုပေါ်ချုံမူကြီးမြင့်အောင်လိုက်ပေါ့။ဟန်ပြမင်းကုန်းပုံစံနဲ့ဟိုသူကအဲ့လိုပြောသွားတယ်ကျွန်တော်ခံစားရပါတယ်။နောက်တစ်ခုကတော့ငင်းချမ်းရေးဆိုတာအဲဒီစစ်ကိုဖြစ်ပွားအောင်တိုက်နေတဲ့ထိုးစစ်တွေဆင်းနေတဲ့အဖွဲ့တွေရှိနေလို့ပဲအဲတိုက်ခိုက်မှုဆိုတာရှိတာဗျ။ကျွန်တော်ကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေချမ်းမြောက်မှာဖြစ်တဲ့ဟာအားလုံးကြည့်လို့ရပါတယ်။ထိုးစစ်ဆင်းတဲ့နေရာတွေရှိမှာပဲအဲစစ်ပွဲဆိုတာဖြစ်နေရပါ။အဲ့ဆိုပေါ်ချုံမူကြီးပြောတဲ့စကားနဲ့မြေပြင်အခြေအနေရတော့ပေါ့နော်အရေးကွာခြားနေပါလေလို့အဲ့လိုပဲယူဆပါတယ
်မြန်မာနိုင်ငံရဲ့ငင်းငင်းဖြစ်စင်မှာတက်မတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိနေတယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကသုံးသပ်မှုတွေအခိုင်အမာရှိထားတာပါပေါ်ချုံမူကြီးရဲ့မိကွန်းကိုလေ့လာကြည့်ရင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ရေးရင်းညာစစ်ရေးကိစ္စတွေကိုထိခိုက်စေနိုင်တာကြောင့်ငင်းငင်းရအလားအလာပေါ်ညှို့လင်းချက်ကင်းဝေးစေတယ်လို့မြန်မာနိုင်ငံရဲ့ Federal ရေးရာတွေကိုလေ့လာသုံးသပ်နေတဲ့ဂျာမနီအခြေစိုက်ရှမ်းအမျိုးသားဆိုင်းဝမ်ဆိုင်းကမြင်ပါတယ
်။သူမိကုံးကိုကြည်ကျန်းဆင်းတဲ့ PP အားရစရာမကောင်းဘူး။စိတ်အချက်ကသူကဆွေးနွေးပွဲကိုမမောင်မြင်ရတာသူတို့ပိုင်းတဲ့လက်တကယ်ရအောင်သူကြီးမြင်းမြင်းပန်နေလို့ပေါ့လေနော်။အပြစ်တင်တဲ့သဘောနဲ့သူကပြောတာ။နောက်တစ်ချက်ကတော့သူတမန်ကိုသုံးသပ်ဖို့သုံးသပ်နေရဒီရှိပဝေတဏီကလေးရအဲ့ဒီပြည်တော်စုဆိုတာရှိခဲ့ပြီဆိုတဲ့ပုံစံပြည့်တယ်သူကသုံးသပ်တယ်။အဲ့ဒီမှာတိုင်းရင်းသားတွေသုံးသပ်ဖို့သုံးသပ်နေနဲ့ကွာနေတယ်။အဲ့လိုကွာတဲ့အတွက်ကြောင့်မို့ပြည်လုံးစာကြုတ်ကတ်နေပြီးပေါ်လာတဲ့ပြည်တော်စုမြန်မာနိုင်ငံမဟုတ်ဘူးလို့သူပြောတဲ့အဲ့ဒီပဲဆက်ရတယ်။ဆိုရိုက်မှာကြည်ညဉ့်ညံ့ရဲ့အလားအလာတိတ်ပြီးတော့မကောင်းဘူးလို့ပြောရမယ
်။တမတော်ကဝေဦးစည်းချုပ်ဘူချုပ်မူကြီးမင်းအွန်လိုင်းကတော့ဘူဒုနေ့နေ့လယ်ပိုင်းမှာUWSC အဖွဲ့ဥက္ကဋ္ဌဦးပေါ့ယူရီ SSC မြောက်ပိုင်းတပ်ဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်စေတင် NDAA မိုင်းလားအဖွဲ့ဒုက္ကဋ္ဌဦးစံပိနဲ့ KIA ဒုက္ကဋ္ဌဗိုလ်ချုပ်ကံမော်တို့နဲ့တီးတန့်တွေ့ဆုံခဲ့သလိုဒုတက်ချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းကလည်း TNLA အဖွဲ့ကဦးဖုံခွင်း MNDAA ကိုကန့်အဖွဲ့က ဦးတာကူလန်းနဲ့ AA အဖွဲ့ကဒေါက်တာညိုထွန်းအောင်တို့နဲ့တည်ထောင်တွေ့ဆုံပြီး NCA စာချုပ်မှာလက်မှတ်ထိုးရေးငင်းငင်းကြီးလုပ်ငန်းစဉ်နဲ့ယုံကြည်မှုတည်ဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ပေမဲ့အသေးစိတ်ကိုတော့ဖော်ပြထားတာမျိုးမရှိပါဘူးခင်ဗျာ
။ကုညာမွေးအောင်ပြောပြတော့တာဖြစ်ပါတယ်။ထိုင်းနိုင်ငံမေဆောင်မျိုးကမေဆိုင်မျိုးကထမ်းလွန်ကူထဲမှာပိတ်မိနေတဲ့73ရောက်ရဲ့အသက်ကိုအောင်မြင်စွာကယ်တင်နိုင်ခဲ့တာဟာတကဘာလုံးရဲ့ဝိုင်းဝန်းပူပေါင်းဆောင်ရွက်တဲ့ကျိုးပန်းအားထုတ်မှုကြောင့်ဖြစ်တယ်လို့ထိုင်းကယ်ဆယ်ရေးအဖွဲ့ရဲ့ခေါင်းဆောင်ကဗိုလ်ထုတ်ညမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ထမ်းလွန်လိုင်ကူတဲ့တရေနှစ်ပတ်ကျော်ပိတ်မိနေတဲ့တောဝက်ဘောလုံးအတင်းသားလူငယ်12ဦးနဲ့နီးပြဆရာတအုပ်တို့ကိုအောင်မြင်စွာကယ်ဆယ်နိုင်ခဲ့ပြီးနောက်တရက်ဇူလိုင်လ17ရက်နေ့ကချင်းရိုင်မြို့မှာထိုင်းအာဏာပိုင်တွေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။နိုင်ငံတကာအတိုင်းဝိုင်းရဲ့ပူးပေါင်းဆောင်ရွက်မှုအင်အားကြောင့်ကယ်ဆယ်ရေးလုပ်ငန်းအောင်မြင်ခဲ့ကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့ကောင်းဆောင်နရွန်ဆက်ထနွန်ခွန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
The work together with the same ultimate goal.
လူငယ်တွေမှာပိတ်မိနေတဲ့73ရောက်ရဲ့အသက်ကိုကယ်တင်ဖို့ဆိုတဲ့တူညီတဲ့နောက်ဆုံးရည်မှန်းချက်နဲ့တကဘာလုံးကပါဝင်ဆောင်ရွက်တာပါ။အားလုံးကိုအသက်ရှင်လျက်ကယ်ထုတ်နိုင်တဲ့အရေးကြီးဆုံးအချက်ကတော့ဝိုင်းဝန်းပူပေါင်းပြီးကြိုးပမ်းအားထုတ်ကြလို့ဖြစ်ပါတယ်။ဒါကဘာလဲဆိုတော့ကျွန်တော်တို့ဘယ်သူကိုမှနောက်ချံမထားသင့်ဘူးဆိုတာပါ
။ရေတွေပြည့်နေတဲ့ဂူထဲကနေကလေးတွေကိုအခုလိုအချိန်တိုအတွင်းကယ်ထုတ်နိုင်ဖို့ဖြစ်လာရတဲ့အကြောင်းရင်းကိုလည်းသူကအခုလိုပြောပြပါတယ
်။จริงๆแล้วเรายังรอเวลานะครับเพื่อความพร้อมนะครับแต
่ဒီကိစ္စမှာကျွန်တော်တို့ဟာအသင့်တော်ဆုံးအချိန်ကိုစောင့်နေပါဒါပေမဲ့ဂူထဲမှာအောက်ဆီဂျင်နည်းလာတဲ့အချက်ကအချိန်ကိုစောင့်မနေပဲကယ်ဆယ်ရေးလုပ်ငန်းတွေကိုမဖြစ်မနေလုပ်ဖို့တွန်းအားပေးပါတယ်တာမန်လူတွေအနေနဲ့အောက်ဆီဂျင်21ရာခိုင်နှုန်းလောက်ရှိနေရင်အသက်ရှူနိုင်ပေမဲ့အဲ့ဒီနေ့ကဂူထဲကလေကိုတိုင်းလိုက်ချိန်မှာအောက်ဆီဂျင်15ရာခိုင်နှုန်းလောက်ပဲရှိနေတာပါတကယ်လို့များအောက်ဆီဂျင်ဟာ12ရာခိုင်နှုန်းအောက်ရောက်သွားမယ်ဆိုရင်အခြေအနေတွေအရန်ကိုစိုးသွားမှာဖြစ်ပါတယ်
ရေထဲကနေငုတ်ပြီးတည်ယူရေးမှာကလေးအများစုဟာရေကူးတတ်ကြသူတွေမဟုတ်တလို့တရောင်းမှာရေငုတ်ဖူးတဲ့အတွေ့အကြုံမရှိကြတဲ့အတွက်နိုင်ငံတကာကရေငုတ်ကျွမ်းကျင်သူတွေနဲ့ပူးပေါင်းကယ်ဆယ်ရေးလုပ်ငန်းလုပ်ရမှာကလေးတွေကိုမေးစေးပေးခဲ့သလားဆိုတဲ့သတင်းတော့အများပြရဲ့မေးခွန်းကိုတော့ထိုင်းအစိုးရတာဝန်ရှိသူတွေဘက်ကအတိအကျဖြေကြားခဲ့ခြင်းမရှိပါဘူး။ဒါပေမဲ့ကယ်ဆယ်ရေးအဖွဲ့ထဲမှာပါဝင်ခဲ့တဲ့ထိုင်းရေတပ်အထူးတပ်ဖွဲ့ဝင်ဟောင်းချရာတနာပီရာနရုံကတော့သူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အတွေ့အကြုံကို AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုပြောသွားပါတယ
်။ဟာကြတော့จริงๆเขาหลับมาเขาหลับแล้ว
တကယ်တမ်းမှာသူတို့အိပ်ပျော်နေတာပါ။ဒါပေမဲ့သူတို့အားလုံးသတိရှိနေပါတယ်။ဘာကြောင့်လဲဆိုတော့ဆရာဝန်တွေကသူတို့အခြေအနေနဲ့သွေးခုန်နှုန်းကိုအဆက်မပြတ်စောင့်ကြည့်နေကြတာပါ။ဒါကလည်းသူတို့အလုပ်ပဲလေ။ဒီအတွက်တော့ကျွန်တော်အနေနဲ့ဘာမှလုပ်စရာမလိုပါဘူးလို့ပြောသွားတာဖြစ်ပါတယ်။အခုလိုအလွန်ခက်ခဲတဲ့အခြေအနေအောက်မှာလူ73ယောက်လုံးရဲ့အသက်ကယ်တင်နိုင်ခဲ့တာဟာတသက်မှာတစ်ကြိမ်အလွန်ကံကောင်းတဲ့ဖြစ်ရတစ်ခုဖြစ်ကိုရိုင်းပါဝင်ပြီးရေငုပ်ကယ်ဆယ်ခဲ့တဲ့အမေရိကန်လေတပ်ကယ်ဆယ်ရေးကျွမ်းကျင်သူဒရက်အန်ဒါဆန်ကအခုလိုပြောပါတယ
်။ I think the world just needs to know that what was accomplished was
ဒီလိုကယ်ဆယ်ရေးအစီအစဉ်မျိုးတခါမှမဖြစ်ဘူးဆိုတာကဘာကတိဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါဟာတသက်မှာတစ်ကြိမ်သာကြုံရတဲ့စွမ်းဆောင်မှုကြီးဖြစ်ပါတယ်။အခုတွေ့ရတဲ့ရက်လက်အတိုင်းဖြစ်လာတာဟာကျွန်တော်တို့အလွန်ကံကောင်းတယ်လို့ပြောရမှာပါ
အခုလိုခက်ခဲရှုပ်ထွေးလာတဲ့ကယ်ဆယ်ရေးအစီအစဉ်ကိုအောင်မြင်အောင်နိုင်ငံတကာရဲ့ပါဝင်ကူညီမှုကိုလက်ခံပံ့ပိုးပေးခဲ့တဲ့ထိုင်းအစိုးရကိုလည်းချီးကျူးကြောင်းဩစတြေးလျဗဟိုရဲတပ်ဖွဲ့အာရှဆိုင်ရာအကြီးအကဲ Glenn McGowan ကဩစတြေးလျမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် The complexity scale and risk
ဒီကယ်ဆယ်ရေးအစီအစဉ်ဟာခက်ခဲရှုပ်ထွေးပြီးအတိုင်းအတာအရရောအန္တရာယ်အရပါမကြုံစုဘူးဖြစ်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအားလုံးအပါဝင်အစိုးရနဲ့ပြည်သူတွေကြားမှာအတူတကွပူးပေါင်းလက်တွဲဆောင်ရွက်တာဟာအောင်မြင်တဲ့ရလဒ်ကိုထွက်ပေါ်စေတယ်ဆိုတာဒီကယ်ဆယ်ရေးအစီအစဉ်ကာလအတွင်းကျွန်တော်တို့မြင်တွေ့ခဲ့ကြရပါတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုထိုင်းအစိုးရကပံ့ပိုးပေးခဲ့တာဟာထိုင်းအာဏာပိုင်တွေရဲ့ဥဆောင်မှုနဲ့ဒီကယ်ဆယ်ရေးအပေါ်အာရုံစူးစိုက်လှုပ်ဆောင်မှုကိုထင်ရှားစေပြီးဒီအတွက်လည်းထိုင်းအစိုးရကိုဩစတြေးလျကချီးကျူးကုန်ပြုပါတယ
်။လှိုင်ကိုယ်ထဲပိတ်မိနေတဲ့ကလေးတွေကိုကယ်ထုတ်နိုင်ရေးအဓိကအရေးပါခဲ့တဲ့ဩစတြေးလျနိုင်ငံကဒေါက်တာရစ်ချတ်ဟယ်ရီအတွက်တော့သူ့အနေနဲ့ကလေးတွေကိုအောင်မြင်အောင်ကယ်ဆယ်နိုင်ခဲ့ပေမဲ့သူ့ရဲ့ဖခင်ဖြစ်သူဟာဩစတြေးလျနိုင်ငံမှာဗုဒ္ဓဘုနေ့နက်နက်ပိုင်းကပဲကွယ်လွန်သွားခဲ့တာပါ
။မှန်ကြီးနဲ့ပြောပြသွားတာဖြစ်ပါတယ်။သူတို့ရှင်များခင်ဗျာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကန်ဆက်စစ်တီမြို့ကိုပြည်ကရင်တစ်ကဒုက္ခသည်ဖြစ်ရောက်ရှိလာကြတဲ့ချင်းမိသားစုနဲ့အသက်18နှစ်အရွယ်အုံကီဟိုတာဟာပြည်ကရင်တောက်ကြနေကမတော်တဆရင်းနှီးတည်ဆုံးခဲ့ပါတယ်။မိခင်နဲ့အတူရောက်ရှိလာတဲ့သားသမီး
ငါဦးရဲကအကြီးဆုံးဖြစ်တဲ့အိုကီဟိုတာဟာအာဂဇာထူးကျွန်းတဲ့အတွက်ကြောင်းပါလေဘောလုံးတင်းရဲ့ကက်ပတန်ဖြစ်ပါတယ်မိသားစုတွေလည်းတစ်ဖက်တစ်လမ်းကနေပြီးတော့ရှာဖွေကူညီပေးနေတဲ့သူဖြစ်တဲ့အတွက်ကြောင့်အခုလိုရုတ်တရက်တိတ်ဆုံးမှုအတွက်မြို့ကနေကဝမ်းနဲ့မဆုံးဖြစ်နေကြပါတယ်အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပြီးပါလိမ့်မယ်ခင်ဗျာ
ဒီကနေ့အမေရိကန်ပြည်ထောင်စုကန်ဆာ့စ်ပြည်နယ်ကန်ဆာ့စ်စီတီမှာပြီးခဲ့တဲ့နှစ်ကဒုက္ခသည်စခန်းကနေလာရောက်အခြေချခဲ့တာဖြစ်ပါတယ်။သူကမယာမီခရိုင်ရှိဟီးလ်စ်ဒေးရေကမှာပြီးခဲ့တဲ့သတင်းပဆလိုင်းလ9ရက်တောက်ကြာနေ့ကယနေ့တည်ဆုံးခဲ့တာဖြစ်ပါတယ်။အလောင်းကိုပြန်ရှာဖွေတွေ့ရှိခဲ့ရမှာရဲကစစ်ဆေးခဲ့ပြီးတဲ့နောက်အုံကီဟတ်တာဟာမတော်တဆယနေ့တည်ဆုံးခဲ့တ တွက် Kansas City ရှိရုပ်သံလွှင့်ဌာနနဲ့သတင်းတွေမှာအကျဉ်းတွင်ဖော်ပြခဲ့ကြပြီးသူနှင့်တည်ကျွမ်းသူတွေကလည်းဝန်းနေမဆုံးဖြစ်ကြတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ Omki Hatta ဟာမိခင်ဖြစ်သူကိုမိသားစုရဲ့ဝင်ငွေတစ်ဖက်တစ်လားရှာဖွေပေးနေသူဖြစ်တဲ့အတိုင်းနွေရာသီအားလရက်တွေမှာအလုပ်လုပ်ရမှာဒီနှစ်မှာတော့အရှိမျောက် Kansas City ကုန်တယ်ကြီးများအသင်းမှာအလုပ်ဝင်ခဲ့ပါတယ်။ကုန်တယ်ကြီးများအသင်းရဲ့ဗဟုအဖွဲ့ဥက္ကဋ္ဌ Bobby Baker Hughes ကခုလိုဟတ်တာကွယ်လွန်မှုတွေဝန်ထမ်းအကြောင်းသတင်းမီဒီယာကိုပြောခဲ့ပါတယ်
။ Our youth ambassadors, we've hired 6 of them for the summer to come in and plant flowers and water.
သူငယ်ချစ်ကြည်ရေးတန်တမန်တွေဖြစ်ဒီနှစ်အတွက်ကျမတို့က6ဦးကိုငှားရမ်းခဲ့ပါတယ်။သူတို့ကပန်းပင်တွေစိုက်ကြတယ်ရေလောင်းကြတယ်ပေါင်းမြစ်တွေနှုတ်ကြတယ်ကျမတို့ရဲ့လမ်းတွေကိုတာယာလှပအောင်လုပ်ပေးခဲ့ကြတယ်ဟတ်တာကခုလိုနွေရာသီမှာသူ့အလုပ်လုပ်ပြီးသူ့မိသားစုကိုထောက်ပံ့ခဲ့တာပါသူ့ဖေကမြန်မာနိုင်ငံမှာပဲကျန်ရစ်ခဲ့တဲ့အတွက်သူကမိသားစုရဲ့ဝင်ငွေကိုတစ်ဖက်တစ်လမ်းကရှာဖွေပေးနေသူဖြစ်ပါတယ်ကျမတို့မြို့အတွက်တော့အရေးချင်းရှိတဲ့အနာကလူငယ်တူဆုံရှုံခဲ့တယ်လို့ကျမခန်းစားရပါတယ်လို့ Bobby Baker Hughes ကသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကတော့မိခင်ကိုနှိပ်စက်တဲ့တွေ့မိခင်ဖြစ်သူကဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Kansas City သတင်းတွေမှာဖော်ပြထားပါတယ်။သူကတော့သူ့ဖခင်ကိုခွင့်လွှတ်ပြီးအမေရိကန်ပြည်ထောင်စုကိုတနေ့လာရောက်ခြေချကမိသားစုတွေပြန်လည်ဆုံစည်းနိုင်ကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသူ့မျိုးရဲ့ဘောလုံးသင်းဥက္ကဋ္ဌ Maria Goldbreaker ကိုပြောခဲ့တယ်လို့အသင်းဥက္ကဋ္ဌကသတင်းမီဒီယာကိုပြောပါတယ်။ Goldbreaker ကဟတ်တာတို့လိုဒုက္ခသည်ကလေးတွေနဲ့တွဲအလုပ်လုပ်ခါ Global FC လို့ခေါ်တဲ့ Global ဘောလုံးအသင်းကိုထူထောင်ပြီးဒုက္ခသည်ကလေးတွေကိုကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။ဟတ်တာဟာယဉ်ကျေးလေးမှပြီးစာကြိုးစားတဲ့လူတစ်ဦးဖြစ်တဲ့အပြင်ခေါင်းဆောင်အရေးချင်းပြည့်ဝသူဖြစ်တယ်လို့သူကရှုမြင်တာဖြစ်ပါတယ်။Kansas City ရှိ East High School ကျောင်းမှာတက်နေသူဟတ်တာဟာမနေ့တိုင်းစောစောလာပြီးအင်္ဂလိပ်စကားပြောလေ့ကျင့်ခဲ့ပြီးစိတ်ဓာတ်ခိုင်မာတဲ့လူဖြစ်တာတွေ့ရတယ်လို့သူ့ရဲ့အင်္ဂလိပ်စာဆရာ Doug Patel ကသတင်းမီဒီယာကိုပြောခဲ့ပါတယ်။ခရီးယာဘာသာဝင်ချင်းတိုင်းရင်သားဟတ်တာဟာဘောလုံးအကစားမှာထူးချွန်တဲ့အတွက်ကြောင့်လေသူဟာကျောင်းရဲ့ဘောလုံးအသင်းကပ္ပတန်ဖြစ်လာခဲ့ပါတယ်။ဘောလုံးကြီးပြ John Baker ကဟတ်တာဟာနှလုံးရည်လက်ယုံရည်ရှိတဲ့လူငယ်တူဖြစ်တဲ့အပြင်သူ့လိုစူးစမ်းတဲ့လူငယ်မျိုးရနိုင်ဖို့ကခက်ခဲတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ်။ဒါအပြင်ဟတ်တာဟာဘောလုံးထူးချွန်တဲ့အတွက်ကြောင့်လဲကောလိပ်မှာအားကစားပညာတော်သင်ဆုတွေရရှိနိုင်မဲ့အရေးချင်းရှိသူဖြစ်တယ်လို့လည်းနှိပြကသုံးသပ်ပါတယ်။ဟတ်တာရဲ့ဇာပနအခမ်းအနားကိုတော့ဒီစနေဇူလိုင်လ14ရက်နေ့မှာကျင်းပဖို့ရှိပြီးကျန်ရစ်သူမိခင်နဲ့ငယ်ညီမငယ်တို့အတွက်ဟတ်တာကိုအမှတ်တရရည်စူးပြီးဒေါ်လာ2000လှူဒန်းဖို့မြို့ကန်တွေကကြိုးပမ်းလေးရှိရာမှာ GoFundMe ဆိုတဲ့ webpage မှာတွားရောက်လှူဒန်းနိုင်တယ်လို့လည်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ရှင်
။ဒေါ်လာလတ်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျ။အခုတော့ဘောလုံးသတင်းနားဆင်ရပါမယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲ semi final ဒုတိယပွဲမှာခရိုအေးရှားကအင်္ဂလန်ကို2-2နဲ့နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။အဲ့ဒီပွဲပေါ်တုံးသက်ချက်တွေနဲ့ခရိုအေးရှားနဲ့ပြင်သစ်ဘောလုံးပွဲပေါ်ခံမှန်းချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ
။အင်္ဂလန်သင်းဟာအစောပိုင်းကစားပုံကောင်းပြီမဲ့လေခရိုအေးရှားရဲ့အပြင်းထန်တိုက်စစ်တွေကိုတစ်ချက်တစ်ချက်မခံနိုင်တာကြောင့်ခရိုအေးရှားအသင်းထိုက်ထိုက်တန်တန်အနိုင်ရသွားတာပါလို့အင်္ဂလန်သင်းကိုအားပေးသူမြမလေရွေးစင်အသင်းဂိုးသမားဟောင်းကိုရင်ထွေးကပြောပေမဲ့ခ ခရိချသွင်းသွားတယ်ပထမကိုးနဲ့ပတ်သက်လို့တော့သူကပဝင်မကြပါဘူ
းအကြောင်းလဲဆိုသူတို့ကစိတ်ဓာတ်ပန်းဆိုင်ရောကစားတာရောဘလောက်ပဲသူတို့ပထမပိုင်းရှုံးနေပါမယ်ပုံမပြက်ပန်းမပြက်နဲ့ကစားဝါတယ်တိုက်တဲ့တွန်းတွန်းကစားဝါတယ်ရတဲ့ရတဲ့ကိုးရအောင်ကစားဝါတယ်ဒါပေမဲ့ပထမပိုင်းပေးလိုက်တဲ့ကိုးကတော့ကျွန်တော်အနေနဲ့ပြောရင်အဲ့ကိုးကမပေးစင်မပြေးလိုက်တဲ့ကိုးဗျတိုင်လူကြီးအနေနဲ့ပြန်ကြည့်မယ်ဆိုရင်အဲ့ဘောကကောင်းတိုက်လိုက်တဲ့ချိန်မှာဘောချီလောက်ကြီးနဲ့ကံဝါအဲ့ဒါပေါင်းပေးလို့ရတယ်ကျွန်တော်ပြောတာပေါ့နော်
ခရီးချအသင်းကိုအနိုင်ရလက်အဖြစ်ကြိုတင်ခံမှန်းထားတဲ့ဘောလုံးအကစားဝေဖန်သုံးသက်သူကိုဝင်းကျော်မင်းကတော့ဒီပွဲမှာခရီးချနိုင်ရတာဟာအတွေ့အကြုံရင့်ကျက်သူကစားသမားတွေကြောင့်ဖြစ်တယ်လို့ပြောပါတယ
်။စိတ်တုံးကစားသမားတွေပေါ့မန်စီတီတို့ပါရီစ်တို့ရဲ့အထူးကဒီပွဲကြီးပွဲမှာဘယ်လိုကစားရမလဲဘယ်လိုအချိန်မှာတန်ဖိုးအတက်ကျလုံးရမလဲဆိုတော့သူတို့ရဲ့စိတ်တုံးတွေကကစားပြတ်သားတယ်ဖြစ်နေကြ။ဒီဆောင်းပွဲတွေမှာလည်းစင်ကာပူမှာထင်ပါပဲကိုရတာဆိုရင်နောက်ပိုင်းကျတော့ဒီကျေပါကိုပြန်ယူဖို့လို့ဒီအတိုင်းကိုရဖို့တက်ဖို့ပုံပြီးအားဆိုင်တဲ့နေရာမှာခရီးချရင်ဒီယူပါပိုင်းနေရာလည်းတော်တော်လေးကိုကြည့်ရောက်ခဲ့တယ်။သူတို့ချင်းဒီပါရီစ်ကိုထိန်းနေတဲ့အင်္ဂလန်ရဲ့ညာဝန်ဘက်ကဝေါ်ကာဆိုတော့တော်တော်လေးအမှားများရ။ဒီကရအတွေ့အကြုံပိုင်းနဲ့တခါကြောက်ရလို့တော့ထင်ပါတယ်ခင်
။အခုဆိုရင်တော့ပထမဆီမီဖိုင်နယ်ပွဲမှာဘယ်လ်ဂျီယံကိုနိုင်ပြီးဘိုလူပွဲရောက်နေပြီဖြစ်တဲ့ပြင်သစ်နဲ့ခရိုအေးရှားတို့ဘိုလူပွဲရှင်ပြိုင်ကစားကြရတော့မှာပါ။ခရိုအေးရှားအသင်းဟာကမ္ဘာဖလားပြိုင်ပွဲမှာဒီကြိမ်နဲ့ဆိုရင်၅ကြိမ်မြောက်ဝင်ရောက်ရှင်ပြိုင်နိုင်တာဖြစ်ပြီးဘူလူပွဲအထိတက်နိုင်တာကတော့ဒါပထမဆုံးအချိန်ပါပြင်သစ်တင်းကတော့1954ခုနှစ်ကတည်းကစလို့ကမ္ဘာဖလားပြိုင်ပွဲတိုင်းမှာပါဝင်ရှင်ပြိုင်ထားနိုင်ပြီး1998မှာချန်ပီယံဖြစ်ထားဘူးသလိုဒုတိယတစ်ကြိမ်တတိယနှစ်ကြိမ်စတုတ္ထတစ်ကြိမ်ရထားဘူးပါတယ်ဘူလူပွဲမှာဒီနှစ်သင်းနဲ့ကဘယ်အသင်းချန်ပီယံဖြစ်မယ်လို့ကိုရင်ထွေးကခန့်မှန်းပါတယ
်အော်ဒီနေ့ကစားတဲ့ပုံကျွန်တော်မလေးရကစားတဲ့ပုံကြည့်ရင်ကျွန်တော်အမြင်ခရိုအေးရှားကကစားလာတဲ့စတင်းနှစ်ချောင်းမှာခရိုအေးရှားကစားတာလေးကတဖြည်းဖြည်းနဲ့ပို့ပြီးတော့ကစားကွက်ကြီးကောင်းလာတယ်။တယောက်နဲ့ကစားတာလည်းအပေးယူပို့ပြီးတော့တတိယကျကျဖြစ်လာတယ်။ရရသလိုအနိုင်ကျွန်းနဲ့ဆိုကျွန်တော်တော့ဒီပွဲကမနစ်ဖက်ပဲနဲ့အသင်းကြီးတစ်သင်းဖြစ်တဲ့ပြင်သစ်ကိုတော့မှခရိုအေးရှားနိုင်နိုင်နဲ့အခြေအနေရှိပါတယ်ခင်ဗျာ
။ကိုဝင်းကျော်မင်းကလည်းကိုရင်ထွေးနဲ့အလားတူပဲဖြစ်ပြီးဒီတစ်ကြိမ်ကမ္ဘာဖလားပြိုင်ပွဲမှာချန်ပီယံသစ်အသင်းတစ်သင်းပေါ်လာမယ်လို့ခန့်မှန်းပါတယ်။သူကရောဘယ်လိုအချက်တွေပေါ်မှာများအခြေခံတွက်ချက်ပြီးတော့ဒီလိုခံမှန်းတာပါလေ
ပြင်သစ်မှာလည်းဒီလိုမျိုးဒီဒီအင်္ဂလန်လိုပဲကစားကောင်းတဲ့လူတွေအများစုပါလာတယ်ဆိုတဲ့အနေအထားတစ်ခုပါဒီအတွေ့အကြုံနဲ့ခွေးကြကစားသမားတွေဒီလိုဘယ်လိုထိန်းချုပ်အောင်လဲဆိုတော့မျိုးကိုထုတ်ကြည့်ကြရတယ်ဗျာကျွန်တော်မြင်တဲ့နေရာအင်္ဂလန်ရဲ့နောက်တောင်မှာကျွန်တော်စိုးလို့မကူရီဟောကာရီဆိုတာလည်းဒီကျွန်တော်ပြင်သစ်မှာရှိနေရဒီဘောခါသစ်သမားတွေပေါ့ NTD တို့ဒီဘာရင်းတို့ဆိုတာလည်းဒီကျန်သူလူငယ်ကစားသမားတွေဖြစ်ကြတယ်ဒီအတွေ့အကြုံဒီကစားသမားတွေပါလာမယ်ခေချောက်တို့သောခံကစားနိုင်လို့ဆိုတော့ပြောလို့ရခံမယ်သူရဲ့တိုက်စစ်ကထက်ကြလို့ကိုရရဲ့ဆိုရင်တော့မှဒီဒီနေ့ကြာရဲ့အင်္ဂလန်နဲ့ပဲတော့လည်းသူကိုရပြန်ပြေးရနိုင်တဲ့အနေထားရှိရတယ်တော့ထင်တယ်ကစက်တကြိမ်ရောက်ကမ္ဘာဖလားမှာချန်ပီယံအတွက်တည်းပေါ်လာလို့ဆိုတော့ကျွန်တော်လည်းလူစားနေကြရ
ခရိုအေးရှားနဲ့ပြင်သစ်တို့ရဲ့ဘူလူပွဲကိုဇူလိုင်လ15ရက်တနင်္ဂနွေနေ့မြန်မာစံတော်ချိန်ည9နာရီခွဲမှာရုရှားနိုင်ငံမော်စကိုမြို့တော်ကပရိသတ်8000ကျော်ဆန်လူစနင်းကီမြို့သားကစားကွင်းမှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ဒီကွင်းဟာအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျားတို့ဇွန်လ14ရက်နေ့ကအဖွင့်ပွဲကစားခဲ့တဲ့ကွင်းလည်းဖြစ်ပါတယ်။စီးဖိုင်တဲ့ပွဲတွေမှာအေးနိုင်သွားကြတဲ့ဘယ်လ်ဂျီယံနဲ့အင်္ဂလန်အသင်းတို့ရဲ့တတိယလူပွဲကတော့စင်ပီတာစပတ်အကစားကွင်းမှာဇူလိုင်လ14ရက်စနေနေ့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့2018ခုနှစ်ကမ္ဘာဖလားဘောလုံးပွဲရဲ့စီးဖိုင်တဲ့ဒုတိယပွဲ၃သက်ချက်တင်တဲ့ဘောလုံးပွဲပေါ်ခံမှန်းချက်တွေကိုကိုကျော်ကျော်သိစူးစီးတင်ပြသွားတာဖြစ်ပါတယ်။VOA မြန်မာဘက်ကကြာတာရင်းနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ထွက်နေပါတယ် VOA American တန်ရဲ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်ပြီးတော့နှาศင်နိုင်ပါတယ် VOA ကို email ကနေပြီးတော့ဝေဖန်အကြံပြုလိုတဲ့တိသချင်းတွေတောင်းကြည့်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီသောတာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသာပတင်းတွေမနေ့ဖက်အစီအစဉ်တွေဖြစ်ပါတယ်ထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
ဘုဇုံနေဝင်းရဲ့တိုင်ရင်းလေးကတမန်တိုက်လူတက်ပြီးလူရက်ပြီးအဲ့ပြင်မနာမျိုးနယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်မနာမျိုးတွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်မနာသားတွေကိုပြန်ပြောတယ်
အဲ့ဒါဒါတော့ဥချိုဆန်တာရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုရင်ဆုံးကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေကိုမူလအပေါ်မပြတ်ဥချိုဆန်တာနဲ့အတူတင်ပြပေးပါမယ်
တမန်တော်ကညီညာရေးလူကျင်နာဟာခွန်အားနဲ့နေလို့မဟုတ်ဘူးလို့စစ်တပ်အကြီးအကဲပြောကြားခြင်းဆိုရဲကောင်းစဉ်နဲ့ The LRD မှာညင်ငင်းသုံးသပ်ထားတာကိုတင်ပြလိုပါတယ်။မြန်မာအစိုးရနဲ့စစ်တပ်တို့ညီညာရေးဖြစ်စဉ်မှာတက်တက်ကြွကြွပါဝင်နေတာဟာခွန်အားမရှိလို့ဖြစ်တယ်ဆိုပြီးမှားမတွက်ကြဖို့နိုင်ငံတော်နဲ့တိုင်းရင်းသားအလုံးရဲ့အကျိုးအတွက်သာဖြစ်တယ်ဆိုပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က27ပင်လုံသုံးငိမ်မြောက်ပထမနေ့မှာပြောကြားတော့ပါတယ်။သူ့ရဲ့ဝေဖန်ပြောကြားချက်တွေဟာနောက်10နှစ်လောက်ကြာရင်နိုင်ငံရေးဆွေးနွေးပွဲမှာတက်မတော်မပါဝင်သင့်တော်ဘူးလို့တိုင်းသားအင်အားစုတွေဘက်ကအလို့သဘောဆွေးနွေးတဲ့နေရာမှာပြောဆိုခဲ့တာကိုတုံ့ပြန်တာဖြစ်နိုင်ပါတယ်လို့အမည်မဖော်တဲ့ဗိုလ်ချုပ်ဟောင်းတယောက်ကိုကူကပြီးတော့ဖော်ပြထားပါတယ်။ NCA ခေါ်ပြည်တွင်းကျော့ပြစ်ခတ်ရဆဲရေးသဘောတူညီမှုကတဆင့်ညီညာရေးအကောင့်တွေဖော်ရေးဆိုတာဟာလက်တလုံးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အခက်အခဲရှိနေပါတယ်လို့လည်းသုံးသပ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့တိုင်းသားလက်နက်ကိုင်အင်အားစုတွေအနေနဲ့MCA ကိုအရင်လက်မှတ်ရထိုးကြဖို့လိုတယ်လို့ထပ်ပြောနေပါတယ်။ညီလာခံတက်ရောက်သူတချို့ကတော့တက်မတော်ကိုအသာပြေလွန်တဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းဟာ MCA ကိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအတွက်သမကထိုးပြီးသားအဖွဲ့တွေနဲ့ညီညာရေးဖြစ်နိုင်တဲ့အလားအလာကိုလည်းထိခိုက်စေမယ်လို့စိုးရိမ်မှုရှိနေကြတယ်လို့ဆိုပါတယ်။သုံးသက်သူတွေနဲ့ပြည်သူလူထုကတော့ဒီညီလာခံမှာဘလောက်သဘောတူညီမှုတွေထွက်လာနိုင်မလဲဆိုတာကိုသိကျင်စိတ်စောနေကြတယ်လို့သုံးသက်ရေးသားထားပါတယ်ခင်ဗျာ။
တဲ့နှစ်ပတ်ကျော်လှန်ကူထဲမှာပိတ်မိနေရကနေကဲတင်နိုင်ခဲ့တဲ့တောဝက်ဘောလုံးသင်းရဲ့လက်ထောက်နီးပြဖြစ်သူ X ဟာသူ့ကိုယ်သူထဲကလေးတွေရဲ့လိုအပ်ချက်ကိုဦးစားပေးသူဖြစ်တယ်လို့နေကန်တွေကပြောဆိုတဲ့အကြောင်းရှီပါနီမာတန်နီကဝါရှင်တန်ပို့စ်သတင်းစာမှာရေးသားထားတာကိုထိုင်းနိုင်ငံထုတ် The Nation သတင်းစာမှာပြန်လည်ဖော်ပြထားတာဖတ်ရှုရပါတယ်။ကလေးတွေကိုကဲထုတ်ဖို့အာဏာပိုင်တွေကဆုံးဖြတ်နေတဲ့ကာလမှာတချို့သူတွေကဘောလုံးသင်းသားကလေးတွေကိုလှန်ကူထဲကိုခေါ်သွားရပါမလားဆိုပြီးတော့လက်ထောက်နီးပြအကဘူချန်တဝန်ကိုလူမှုမီဒီယာတွေဘောကနေပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကလူတော်တော်များများကတော့တုံ့လှုပ်ကြောက်လန့်နေကြမဲ့ကလေးတွေကိုကာကွယ်စောင့်ရှောက်မှုပေးခဲ့တဲ့အတွက်အံ့ဩချီးကျူးနေကြတာပါ။ဂူရင်းမှာပြိမိနေကြသူအားလုံးထဲမှာအက်ဟာခွန်အားအချိနဲ့ဆုံးဖြစ်တာကိုတွေ့ရတယ်လို့ကေဇေးရေးလူတွေကပြောပါတယ်။ဘာလို့လဲဆိုတော့သူဟာအစားအသောက်နဲ့တောက်ရည်ကိုသူမစားဘဲကလေးတွေကိုမျှဝေပေးနေခဲ့လို့ဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ကလေးတွေကိုအားရင်မကုံဆုံးအောင်နေထိုင်တဲ့နည်းနဲ့စိတ်တည်ငြိမ်မှုရှိအောင်တရားထိုင်ပြီးပါတင်ပြပေးခဲ့တယ်လို့လည်းသိရပါတယ်။သူသာကလေးတွေနဲ့အတူရှိမနေခဲ့ရင်ကျမသားလေးအခြေအနေဘလို့ရှိမယ်ဆိုတာကိုမပြောနိုင်ပါဘူး။ကျမသူ့ကိုအပြစ်မဖို့ရပါဘူးလို့မိခင်တယောက်ကရုတ်တံမင်းမြန်ကန်တစ်ခုမှပြောဆိုခဲ့ပါတယ်။သူဟာမိဘမဲ့ရှမ်းတိုင်းရင်းသားတစ်ဦးဖြစ်ပြီးမဲဆိုင်ကဘုန်းကြီးကျောင်းမှာဘုန်းကြီးဝေနေရတာနဲ့ကျမကြီးမကောင်းတဲ့အဖွားကိုဆုံးရှုံးဖို့အတွက်လူထွက်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ဘောလုံးသင်းကိုသူကိုယ်သူထက်တောင်ပူချစ်သေးတယ်လို့အတင်းရဲ့ခေါင်းဆောင်နီးပြ not prop ကပြောဆိုပါတယ်အတင်းသားကလေးတွေဘောလုံးကစားခွင့်ပြုအောင်မိဘတွေကိုသူကိုယ်တိုင်အာမခံပေးပြီးတော့ကိုယ်တိုင်နဲ့အကျိုးပို့လုပ်ပေးသူဖြစ်တယ်လို့ဆိုပါတယ်ဇူလိုင်လ9ရက်နေ့ကရေတပ်ကေဇယ်ရေးအဖွဲ့ကနေထုတ်ပြခဲ့တဲ့ဓာတ်ပုံတွေထဲမှာမှတ်စုစာအုပ်ရဲ့စာရွက်ဝါချင်းချင်းလေးတရွက်ပေါ်မှာအက်ကကလေးတွေရဲ့မိဘတွေနဲ့ပြင်ပကဘာကိုစာတူလေးရေးပြီးတော့ပို့လိုက်တာကိုပြသထားပါတယ်အဲ့ဒီစာထဲမှာကလေးတွေအားလုံးကိုကျွန်တော်အကောင်းဆုံးစောင့်ရှောက်ပါမယ်လို့ကတိပေးပါရယ်အကူအညီပေးကြသူတွေအားလုံးကိုကျေးဇူးတင်ပါရယ်ကျွန်တော်တောင်းပန်ပါရယ်ခင်ဗျာလို့ရေးသားထားပါရယ်ခင်ဗျာ
အ
VOA ကဆက်လက်ပြီးတော့မနေ့ပိုင်းအစီအစဉ်တွေထုတ်လင်းပေးနေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရပါမယ်မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်နာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိရိကဘာပေါ်မှာအာဏာရှိရင်ရှိသလိုတုံးတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In this world today, there are still a few leaders who think might is right.
အာဏာရှိဆုံးကအာဏာကိုတုံးပြီးဖြစ်ရှင်တာမှန်နေလို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ?
Might is right.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြမအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်ပြပါတော့မယ်ကျူးလွန်လုံးကတော့ရရဆက်ဆက်ကျူးလွန်ခဲ့ပြီးဝန်ခံရဲသူမရှိတာဝန်ရရသူမရှိတဲ့7 July ဖြစ်ရဟာနှစ်ပေါင်း55နှစ်ကျော်လာပြီဖြစ်ပါတယ်ဒီဖြစ်ရအပေါ်နောင်လာမယ့်မျိုးဆက်သစ်တွေအမှန်တိုင်းနားလည်သိရှိဖို့အတွက်သင်ခန်းစာယူနေအောင်တမိုင်းမှာဘလို့မှတ်တမ်းတင်တင်ပါသလဲတမိုင်းပါတကူဥအောင်ခင်နဲ့ဥကျော်စန်းသားတို့ဆွေးနွေးတုံ့တက်ထားတာကိုနားဆင်ပါခင်ဗျာ
ကျောင်းအောင်ခင်ဗျာမြန်မာနိုင်ငံမှာ7 July ခေတ်ဒီဖြစ်ရရာစုဝဲကြော်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့သမိုင်းအနေနဲ့ပြန်ကြည့်မယ်ဆိုရင်အခုအချိန်ထိဘယ်သူကပြစ်ခတ်သလဲဘယ်သူကအမိန်ပေးသလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဘယ်နှယောက်တေဆုံရသလဲဆိုတာလည်းပဲအတိအကျမသိရသေးပါဘူး။တာဝန်ရှိတဲ့လူတွေကတယောက်နဲ့တယောက်လက်ညှိုးထိုးပြီးတော့ညင်းနေရတယ်သူပြစ်တာမဟုတ်ဘူး။ငါအမိန်ပေးတာမဟုတ်ဘူးဆိုပြီးတော့ဆိုတော့ဒီကိစ္စကသမိုင်းထဲမှာဘယ်လိုမှတ်တမ်းတင်ကြံရေးခဲ့မယ်ထင်ပါလဲဆရာ။ဒီလိုပဲမပြတ်မသားနဲ့မရှင်းမလင်းဖြစ်ပြီးတော့ကြံရေးခဲ့မယ်ဖြစ်ရတဲ့ခုများဖြစ်နေသလားဆရာ။
ဟိုမြန်မာနိုင်ငံရဲ့သမိုင်းမှာဒီအာဏာရှိတဲ့လူကသမိုင်းရေးတယ်လို့ဖြစ်နေတာဟိုရာဒီရတော့စစ်တပ်ကအာဏာရှိတဲ့နှစ်ပေါင်းကများတဲ့အခါကျတော့စစ်တပ်ကလည်းသူလုတာမှန်တယ်ဆိုပြီးရေးတာပေါ့60နှစ်လူသားပွဲမှာတာဝန်အရှိဆုံးကမိုးချုပ်နေဝင်မယ်အဲ့ဒီတုန်းကသူကအကြီးဆုံးအာဏာအရှိဆုံးအဲ့တော့ဒါကိုသူရှောင်လို့မရဘူးဒါကိုသူရှောက်ပြီးတော့ရှောင်နေတာဒါအင်တန်တာဖရဲဘောနေတဲ့အလုပ်ပဲနောက်သူကနေထစပြီးတော့ဖြစ်လာတယ်1988ရေးတော်ဘူးအဲ့ဒီမှာလည်းဗိုလ်ချုပ်နေဝင်မယ်လို့အရသာအများအပြားကိုအစုလိုက်အပြုံလိုက်ရဲရဲဆက်ဆက်တက်ဖြတ်တဲ့စစ်ဘူဟာဒါဒီဗိုလ်ချုပ်နေဝင်မယ်ပြန်သူကနံပါတ်1ပဲ88မှာသူနဲ့သူ့တပည့်ဘိုခင်ညွန့်နေရတာအဓိကတရားခဏနေပဲဆိုတော့ဒါရီကိုဘိုခင်ညွန့်ကသူ့ရဲ့ကိုရင်းမှတ်တမ်းရေးတဲ့အခါမှာတခုမှမပါဘူးဒါသူ့အကြောင်းပဲသူချီးကျူးပြီးရေးတာလေအဲ့တော့ဒီဥစ္စာတွေကဒီသမိုင်းလိန်နဲ့အမှုပေါ့ဗျာအဲ့တော့ဒီစစ်တပ်ကစပြီးတော့သမိုင်းလိန်တာပေါ့ဗျာထိန်ချန်တာပေါ့အဲ့တော့စစ်သမိုင်းအောင်ကြည့်ရင်ထိန်ချန်တာတွေအများကြီးရှိမယ်အဲ့တော့ဒါမျိုးကဗမာပြည်မှာကျွန်တော်တို့ဒီဆွဲဆောင်ချမ်းလိုတာမျိုးပေါ့ဗျာ encyclopedia လိုတာမျိုးဟိုဒီ comedy ဖွဲ့ပြီးတေးချရေးဖို့လိုတယ်ဗျာဒီဥစ္စာဟိုအရင်ဟိုဂျပန်ခေတ်တည်းကစပြီးတော့ဒီသမိုင်းလိန်တွေကတိတ်များတယ်ဥပမာဟိုလူငယ်တွေကထင်းနေတယ်တမတော်ကတိုက်လိုက်လို့တကားလေလွတ်လိုက်ရတယ်ဆိုတာမဟုတ်ဘူးဗျာဒီလွတ်လိုက်ရတယ်ဆိုတော့ဂျပန်စစ်ရှုံးပြီးအင်္ဂလိပ်စစ်နိုင်လို့အင်္ဂလိပ်နဲ့စစ်နိုင်တဲ့အတွက်အင်္ဂလိပ်နဲ့ဗမာနဲ့ဆင်းစားပြီးတော့အင်္ဂလိပ်ကပေးတဲ့လွတ်လိုက်ရေးအဲ့တော့တမတော်ကဘာမှတိုက်တာမဟုတ်ဘူးအဲ့တော့အဲ့လွတ်လိုက်ရေးဘိုးချုပ်အောင်ဆိုင်လွတ်လိုက်ရေးကျိုးပန်းနေတဲ့အချိန်မှာဗမာတမတော်ကအင်္ဂလိပ်လက်အောက်မှာအင်္ဂလိပ်စစ်တပ်ရဲ့လက်အောက်မှာရှိနေပါလေအဲ့တော့ဘယ်လိုလုပ်ပြီးတော့အင်္ဂလိပ်စစ်တပ်ရဲ့လက်အောက်ကအင်္ဂလိပ်ကိုတွန်းလာမလဲ အင်္ဂလိပ်စစ်တပ်အောက်မှာအင်္ဂလိပ်ခိုင်းတာလုပ်နေတဲ့တပ်မတော်ပါအဲ့ဒီဗိုလ်ချုပ်အောင်ဆန်းလွတ်လပ်ရေးကျူးပန်းနေတော့ကအဲ့ဒါမျိုးတွေကအများကြီးရေးဖို့လူတွေဗျ
ဟုတ်ကဲ့ဆိုတော့အခုအဲ့ဒီခစ်တိုင်မှာတကယ်ကြုံရတဲ့လူတွေကသူတို့ကိုယ်တိုင်ပြောခဲ့တဲ့စကားတမိုင်းထဲမှာတော့ဒါဟာခစ်တိုင်အထောက်အထားဆိုပြီးတော့တန်ဖိုးထားမယ်ဘာညာရှိရပါဆရာ contemporary evidence လို့ဆိုတော့အဲ့ဒါကိုသူတို့ခစ်တိုင်အထောက်အထားတမိုင်းလို့မယူဆနိုင်ဘူးတမိုင်းတန်ဖိုးမရှိလောက်ဘူးပေါ့ဆရာသူတို့ပြောတဲ့စကားတွေက
ဟုတ်တယ်ဘာလို့ဆိုတော့ဒီအခုဥမာဆိုလို့ရှိရင်ညာဟိုအရင်တုန်းကဒီဟိုကိုကျော်စံသားလည်းပြီးပါတယ်အဲ့တော့ခင်ဗျားဗမာပြည်မှာငယ်ရှိသေးတာမသိဘူးနေဝင်းရတမိုင်းအဖြစ်မှပြုစုရေးဆိုပြီးလုပ်တယ်ဒီ
ဟုတ်ကဲ့ဟုတ်ပါတယ
်ဘူဆောင်းမောင်လက်ထက်မှာတမိုင်းဌာနမှာဟ
ုတ
်ကဲ့လုပ်တော့အဲ့ဒီမှာတခါတည်းဟိုဒီဥပမာကျွန်တော်တခုပြောပြမယ်ညာဒီဟိုဒီပြင်းမနာမှာဒီဘူချုပ်အောင်စံမပေခင်ရပါဗျာဘူချုပ်အောင်စံအစိုးရလက်ထက်မှာဘူချုပ်အောင်စံအစိုးရကိုဆန့်ကျင်ဖို့ဒီပြင်းမနာမှာဒီလက်သမားဘုံခဏပေါ်လာတယ်ဆိုအဲ့ဒီလက်သမားတဘုံနဲ့ပတ်သက်ပြီးတော့အင်္ဂလိပ်စစ်တပ်ကဒုဗိုလ်ချုပ်ကြီး BRICS နဲ့ဗိုလ်ချုပ်အောင်ဆန်းတို့ကဒီအထူးစစ်စင်ရေးလုပ်ဖို့စဉ်းစားတယ်။ဒီစစ်စင်ရေးကိုတိုင်ရင်လေးရဲ့တိုင်ရင်ဘူးဗိုလ်ချုပ်ဂျက်ရက်နဲ့ဒုတိုင်ရင်ဘူးဒုဗိုလ်မှုကြီးနေဝင်းတို့ကတာဝန်ယူပြီးတော့လုပ်တဲ့ Flash စစ်စင်ရေးလို့ခေါ်တယ်။1948မတ်လမှာလုပ်တဲ့ဒီစစ်စင်ရေးပဲ။အဲ့တော့ဒီစစ်စင်ရေးကိုဗိုလ်ချုပ်အောင်ဆန်းအနေနဲ့ကတိုင်ရင်လေးကိုတာဝန်ပေးတာဒီထဲမှာတို့အရင်ကတက်စစ်တော်လာရင်မှအနစ်နာခံကြရတဲ့မျိုးချီရဲဘော်ကြီးအများကြီးပါတယ်အဲ့တော့ဒီလူတွေကိုစီယုံသိမ့်သွင်းမှုဆိုပြီးတော့ဒုတိုင်ရင်ဘူးဒုဗိုလ်ဝင်နေဝင်းကိုအဓိကတာဝန်ပေးပြီးတော့စီယုံသိမ့်သွင်းတယ်ဘိုးချုပ်နေဝင်းကလည်းဒီအတိုင်းပဲသမိုင်းသူတွေသဏ္ဍာန်ကိုပြောပြတယ်ဒီသူ့ရဲ့ဒီစီယုံရေးနီးပြူရာကြောင့်တခါတည်းဟိုပြင်းမနာကကွန်မြူနီပုံကံမှုကနေရုံးချုပ်သွားတယ်ဆိုပြီးတော့သူကသမိုင်းအဖြစ်မှသင်မှရေးတာလေအဲ့တော့မြန်မာနိုင်ငံတမိုင်းပထမဒွဲပေါ့ဗျာတမိုင်းတန်တာတုတ်မှာရေးတာလေအဲ့ဒါကိုတခါလေကိုငိုတင်းကလည်းဒီရောဘတ်တေလာကလည်းတခါလေထပ်ပြီးတော့ဒီသူကလည်းဒီကပ်ဖားအကယ်ဒမီဆိုတော့ဒီ flight system အကြောင်းကိုကြံဖန်ပြီးတော့ချီးမွမ်းတာပြန်အောင်ဗျာဆိုတော့ဒီဟာလေးပတ်သက်ပြီးတော့တခါဒီဗြိတိရအစိုးရထုတ်တဲ့မြန်မာလွတ်လပ်ရေးချိုးဖောက်မှုဒုတိယဒွဲမှာတော့ဒီဘိုနေဝင်းဥဆောင်တဲ့ flight system ကအောင်မြင်တယ်လို့ပေါ်ပြပါတယ်ဒါပြီးလည်းအကျဉ်းလျာကြားကင်းမဲ့ပြီးတော့မညာမတာရက်ဆက်တဲ့စစ်စင်ရေးလို့မှတ်တမ်းတင်ထားတယ်။အဲ့တော့ဒီဘာတင်းလက်သားသူစာအုပ်မှာသူကအရင်တော့ရှိတယ်ပြင်းမနာကလူတွေကိုလိုက်မေးကြည့်တဲ့အခါကျတော့အဲ့ဒီမှာဘိုးချုပ်နေဝင်းရဲ့တိုင်ရင်လေးကတမန်တိုက်လူတက်ပြီးလူရက်ပြီးအဲ့ဒီပြင်းမနာမျိုးနယ်မှာစပြီးတော့ရန်နာတွေအကုန်လူပြီးတော့ပြင်းမနာမျိုးတွေကမွတ်စလင်ကြောက်ကုန်တယ်ဒေါ်ပုကိုပြန်ရောင်းတယ်အဲ့ဒါတွေကိုပြင်းမနာသားတွေကိုပြန်ပြောတယ်အဲ့ဒါကြောင့်မလို့ဘိုးချုပ်နေဝင်းရဲ့ပြည့်စက်ကြံကြုံမှုကြောင့်ပြင်းမလားနေမှာကွန်မြူနတီကဘူချုပ်အောင်ဆန်းပဲပါလာမယ်အစားတကဘူချုပ်အောင်ဆန်းအစိုးရကိုတော်တော်မုန်းပြီးတော့ကွန်မြူနတီဘက်ကိုအများကြီးပါသွားတယ်ဆိုတော့အဲ့ဒါကသူ့ရဲ့ရက်စက်ကြံကြုံတာပေါ့ဗျာအဲ့တော့တမိုင်းမှာသူတို့ကခုနတမိုင်းမှာပြုစုရေးဆိုပြီးသူတို့ရေးနေတာတွေရေးတော့တစ်ဖက်ကနစ်နာတဲ့လူကလည်းရေးမဲ့လူမရှိဘူးဆိုတော့ဘာတိရဒိနာတို့လူတွေပေါ့ဗျာအင်္ဂလိပ်လူရေးတာဗမာပြည်မှာလည်းတိတ်မရှိဘူးဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ဟိုစာအုပ်ဝေဖန်ခန်းထဲမှာတော့ကျွန်တော်ဒီအကြောင်းနေတော့ရေးတော့ထားတယ်ဘဘာကြီးမသာစာအုပ်လေးထုတ်ဖြစ်ပါတယ
်ဆို
တော့ဒါမျိုးကအများကြီးလူတွေဗျာကျွန်တော်တို့ရေးဖို့အမှန်ဖြစ်ဖို့ဟာ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီ7 July နဲ့ပတ်သက်ပြီးတော့လည်းပဲဖြည့်ရမှန်ပြုစုရေးဆိုတာကတကယ်တော့အာနာလက်စီရေးအဲဒီတော့အာနာပိုင်းကြီးမပါပဲလှုပ်တင်တဲ့သဘောပေါ့ဆရာ
ဟုတ်တယ်ဟုတ်တယ်အဲ့တော့အခုပေါ့ဗျာအခုလိုနေအကောင်းဆုံးခလာဟိုဒီနိုင်ငံသားတွေမှာလည်းကပ်ဖားပညာရှင်မပါဘဲနဲ့တမတမပေါ့ဗျာတေချာရေးနိုင်တဲ့လူတွေလှုပ်ဖို့လိုတယ်အဲ့လိုမျိုးကဗမာတမိုင်းမှာမရှိခဲ့ဘူးပြည်မရှိခဲ့ဘူးတော့ဒီအစင်းလာကိုသူကပြောသူများနိုင်ငံနေမှာတော့ဒါပြန်ပြီးတော့ဟုတ်ပါတယ်ဒါသူတက်ရင်တက်ပါတယ်ဆို Truth and Reconciliation Commission ဆိုတာရုပ်သားတွေရှိတယ်ဒါတည်းကသူတို့ပြန်ပြီးတော့ထောင်ချပုံမဟုတ်ဘူးဒါမျိုးဖြစ်ခဲ့ပါတယ်ဆိုတော့အမှန်တော့ကိုတော့နောက်လာနောက်သားတွေသိခွင့်ရှိတယ်လို့ထင်ပါတယ
်ကျွန်တော်မေ့ရင်အားချာအဲ့ဒီလူတွေဟာအဲ့ဒီတုန်းကအကြောင်းသားတွေကိုပစ်တတ်တယ်တက္ကသကိုဒိုင်းမိုင်းနဲ့ဖောက်ပြီးတော့ဖြစ်စီလိုက်တယ်ဆိုတာចောင်းသားတွေရဲ့အန်ဒီဟာတိုင်းပြည်ကိုတကယ်နစ်နာစေမယ်ရုပ်စွာဆုံးသူတို့အာဏာကိုစင်ခေါ်နေရယ်ဆိုရဲအဆင်မှာတော့တကယ်ရှိသလားဆရာအဲ့ဒီတော့ចောင်းသားတွေရဲ့ထုတ်ရှားမှုကဘလောက်ကြောက်စရာကောင်းလို့ပြစ်ခဲ့ရလို့ထင်ပါလဲသူတို့မဟုတ်ဒေါသစိတ်ဆောင်နဲ့တုံ့ပြန်ပြီးတော့ပြစ်တာလားဆရာဘယ်လိုသုံးသပ်လို့ပါလဲဆရာ
အဲ့ဒီတော့ចောင်းသားလှုပ်ရှားမှုဆိုတာဒီမြို့ထဲတောင်မရောက်ပါဘူးဗျာတက္ကသိုလ်ဝင်းထဲတွေမှာတက္ကသိုလ်ဝင်းထဲမှာသူတို့လူလားချက်ကိုတောင်းဆိုတာဒါပဲအဲ့တော့ဒီစစ်တပ်ကအစိုးရလုပ်တဲ့အခါမှာသူ့ကိုဆန့်ကျင်တဲ့လူအလုံးဟာရန်သူပဲအဲ့တော့လူကြီးဖြစ်ဖြစ်ကလေးဖြစ်ဖြစ်ဘုန်းကြီးဖြစ်ဖြစ်သူ့ကိုဆန့်ကျင်တဲ့လူကိုစစ်တပ်ကရန်သူလို့သဘောထားတယ်အဲ့တော့သူကဟိုဒါကိုပြစ်တတ်ပြီးတော့နောက်နေ့ကျတော့လူပိုင်းစကားပြောတာပေါ့ဒါချင်းလန်လန်ချင်းဒုတ်ဒုတ်ချင်းဆိုပြီးတော့နောက်ဆုံးမိ ဟိုသူကပြည်သူတွေရှိရဇက်နဲ့တော့လိုက်သိမ်းပြီးကျွန်တော်အိမ်ကတော့ကျွန်တော်ဘီရနှလုံးယူတနာတော့သိမ်းခါတယ်ဒီစိတ်အစိုးရဆိုတာရှင်းရှင်းပြောရင်တော့လူမိုက်အစိုးရပဲဗျအဲ့တော့ဒီဗမာဘီရနေရာလဲလူမိုက်ဘီရနေပဲအဲ့တော့လူမိုက်ကတော့ကြီးစိုးတယ်ဒီလူကလူမိုက်ဖြစ်တယ်ဆိုတာကိုတော့ပြောဖို့လူတယ်ပေါ့ဗျတိတိကျကျအထောက်အထားနဲ့ခိုင်မာနဲ့ပြောဖို့လူတယ်
ဟုတ်ကဲ့အဲ့လို truth and reconciliation ပြည်အမှန်ကိုအဖြေရှာပြီးတော့မစင်းလင်းခဲ့ရဘူးဆိုရင်နောက်ကိုလည်းဒါမျိုးတွေကကြုံလာနိုင်တယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်ဒါမျိုးကသူကလုံးလေးလောက်တာရှိတာဟုတ်ပြီစစ်တပ်ကအမိန့်နာကတာဝန်မရှိဘူးဗျာဘုံဝင်ခိုင်းလို့ကပြစ်တတ်တာပဲဒါမှတာဝန်မရှိဘူးဆိုပြီးတော့ဒီမှာစစ်ဖို့ဆိုတာကဒီအမှန်အမှန်ဝေဖန်နိုင်တဲ့ဉာဏ်မရှိဘူးဗျာသူကခိုင်းတာအကုန်လောက်တာဟုတ်ဗျာစစ်ဖို့ကနေထွက်သွားတဲ့လူတွေကနည်းနည်းပေါ်စာဖတ်တဲ့အခါမှာ conscience ရှိတာလေဒါပဲစစ်ဖို့လုံနေတော့တော့ခိုင်းတာကိုအကုန်လုံးတယ်အဲခိုင်းတဲ့လူမှာအပြစ်ရှိတာပေါ့
ဒီလူတွေဟာသမိုင်းမှာတရားခံဖြစ်မှာတော့သူတို့ကြောက်တယ်ပေါ့ဆရာသူတို့လောက်ကမှားတယ်ဆိုတာသိတဲ့သဘောပေါ့ကြီးတော့
အဲဒီသဘောပေါ့သူတို့ကဒီမဟုတ်တာလုပ်တယ်ဆိုတာအဲ့နေရာမှာသူရှက်ရင်ရှက်လာမှာပေါ့ဗျာဟိုဂျပန်ပြည်မှာယူနီဖောင်းမဝတ်ရဲတယ်လို့ပေါ့ဗျာဂျပန်စစ်ဘုရားယူနီဖောင်းဝတ်ပြီးတော့မျိုးတဲမလာရဲတော့ဘူးပေါ့လဲဆိုတော့ဂျပန်ပြည်မှာလည်းစစ်တပ်ကဘိုးကြရတာတကယ်တပြည်လုံးချွတ်ချုံကြပြီးတော့အကုန်လုံးပြာပုံဖြစ်သွားတယ်ဘဝရောက်သွားတာဟုတ်ပြန်လားစစ်တပ်ကိုအမေရိကန်ကရိုက်ချိုးပြီးတော့ဒီမနေနိုင်အောင်အကုန်လုံးလုပလိုက်တဲ့အခါကျမှဂျပန်ပြည်မှာစစ်ဝါဒပျောက်သွားတာဟုတ်ပြန်ဗမာပြည်မှာတော့အဲ့လိုမျိုးလုံးမဲ့လူမရှိတော့စစ်ဝါဒကတတိမဟုတ်တတိနဲ့တော့ကြားနေတာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာသမိုင်းမှာဆူယူစကားလဲရှိရထင်ပါတယ်ဆရာ history is written by the victor ဆိုပြီးတော့အမှားချင်းဒုတိယကမ္ဘာစစ်တို့ဘာလို့ဆိုရင်လည်းအခုရုပ်ရှင်တွေကြည့်ရင်မဟာမိတ်တွေစစ်နိုင်တဲ့ဘက်ကလူတွေရိုက်တာတွေယူပဲကျွန်တော်တွေ့နေရပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံမှာရောဒီအစင်လာပဲဆက်လက်ပြီးရရှိနေအောင်မလားဆရာ
အဲကျွန်တော်အဲ့ဒီမှာတခုပြောချင်တာပေါ့ဗျာအရင်တော့ကိုကိုကျော်စံသားလည်းပြီးပါတယ်ဒီကားမတ်ရေးထားတဲ့ The 18th Bloomier of Louis Bonaparte ဆိုတာတော့ဒါဘာလဲဆိုဒီပြင်သစ်တော်လာရေးမှာအာဏာရှင်စနစ်ကိုတော်လာနဲ့တော်လာရေးပဲဗျာဒါပေမဲ့အာဏာရှင်စနစ်ကိုတော်လာရင်းနဲ့အဲ့ဒီလူဝင်မာလာကိုရနေမှာအဲ့ဒါပြင်သစ်တော်လာရင်းပြည်ကလေးမှာဘလူးမေယာ16ရက်နေလို့ခေါ်တယ်အဲ့ဒီလူဝင်မာလာကိုရနေကြတော့အဲ့နပိုလီယံဆိုတဲ့စစ်အာဏာရှင်တက်လာတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့နှစ်ပေါင်းများစွာရှိနေတဲ့နိုင်ငံရေးအယူအဆတွေအတွေးအကြော်တွေရိုးရာဓလေ့တွေဟာတနည်းမဟုတ်တနည်းနဲ့ရှင်းတန်နေတော့မယ်တဲ့ကွယ်ပြတ်ဖို့အလွန်ခရင်တယ်လို့သူကဆိုတယ်
ဆိုတော့မြန်မာနိုင်ငံမှာလည်းပဲမကောင်းတဲ့စကြိုက်က
ကြောက်ဦးမှာပဲဒါတွေကနှစ်ပေါင်းများစွာတိုက်ပွဲဝင်ပြီးတော့အခု free press ရှိတဲ့အထက်မှာချချပြလို့ရှိရင်တော့တဖြည်းဖြည်းနဲ့ငါတို့လုပ်တဲ့ဥစားကိုလူသိရှင်ကြားပြအောင်ချပြနေပါလားဆိုတာပြည်လာရင်တော့လူချပြနိုင်တဲ့လူပေါ့ဗျာတာဝန်သိတဲ့စာနေစင်းလွတ်လပ်မှုပေါ့ဗျာအဲလိုလုပ်ပြနိုင်တော့တဖြည်းဖြည်းနဲ့သူတို့နည်းနည်းတော့လက်ယွန့်လာမယ့်သဘောရှိတယ်ပေါ့ဗျာ
ကျွန်တော်နောက်တစ်ခုစဉ်းစားမိရရှိပါသေးတယ်ဥပမာအဲတက္ကသိုလ်သမဂ္ဂဆောက်အောင်ကျွန်တော်ဆိုမမြင်ဘူးလိုက်ဘူးဆရာကျွန်တော်ရောက်တဲ့ခေတ်မှာမရှိတော့ပါဘူးအခုမြန်မာနိုင်ငံမှာအင်မတန်ချမ်းသာကြွားရတဲ့သတိကြီးလည်းရှိနေကြတယ်။အဲဒီသတိတွေကလည်းပဲဟိုမှာအဆောက်အဦတွေလှူဘာလှူညာလှူအများကြီးအလှူစာတုခေါ်ပါတယ်။ဒီအဆောက်အဦကိုပြန်လဲဆောက်လုပ်ဖို့ဘယ်သူမှလှူဒန်းခြင်းစိတ်လည်းမရှိကြဘူးလားမသိဘူး
။အဲဒါတော့အရင်တော့ဟိုတက်ကလူကထွက်တဲ့လူပေါ့ဗျာ။ဆိုရင်တော့ဒီစိတ်ရှိမှာပေါ့။ဥနုလက်တဲ့တုန်းကအကြောင်းသားပြဿနာဖြစ်ရင်ဥနုကလာပြီးတော့ဒီဝင်းတင်းတပင်ခမ်းမတီအောင်လာပြီးတော့မိန်ကုန်းပြောရဲတယ်။သမဂ္ဂထဲမှာဝင်ပြောရတယ်ဗျသမဂ္ဂကသူတို့နေလာတဲ့သမဂ္ဂပေါ့ဗျာသူတို့တက်ကမခဲရင်အဲ့တော့ဘိုးချုပ်နေဝင်ကြတော့ဒီចောင်းသားဘဝမှာဟိုအရဲတောင်မြင်းလောင်မိမလိုက်လှုပ်လာတဲ့ပုံကိုဆိုတော့ဒါကြီးလည်းကြီးဆိုင်တာမဟုတ်အဲ့တော့တက်ကတူလည်းတစ်နှစ်လောက်တက်ဘူးတော့ဒါတွေဘာဒီဘာမှတန်ဖိုးမထားဘူးပေါ့ဗျာဆိုတော့တန်ဖိုးထားတဲ့ပုံမှန်လည်းဘူတည်တယ်ဗျာအဲ့တော့အရသာအဖွဲ့အစည်းဒီဒီမိုကရေစီသဘောတရားဒီသမဂ္ဂသဘောတရားဒီသဘောတရားတွေကိုတန်ဖိုးထားတဲ့စိတ်ဓာတ်ကလည်းရှိဖို့လိုတယ်ဒီသဘောတရားတွေကိုစံတမတ်ချက်တွေကိုဘာမှဒီ idealism ကိုတံပိုးမထားဘဲနဲ့အမိတ်နာခံရဲ့အကုန်လုံးပဲကလေးလူကြီးဖုန်ကြီးမကြအကုန်တတ်မယ်ဆိုတဲ့စိတ်ဓာတ်ရှိတဲ့လူတွေကတော့ပြေလို့တယ်ဟဲ့ဗျာ
ဒါတော့ဥကျော်စံတာစီစဉ်တင်ဆက်တဲ့ blessing မြမအကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတော့ဖြစ်ပါတယ်ခုတော့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်အစီအစဉ်မှာမြမနိုင်ငံကမတန်ဆွမ်းသူများအဖွဲ့ကတာဝန်ရှိသူတူဖြစ်တဲ့ဦးအောင်ကိုမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မတန်ဆွမ်းသူများအနေနဲ့လည်းပဲအခြားတန်ဆွမ်းသူများနီးတူမိမိဘဝအောင်မြင်တိုးတက်ရေးအတွက်တာဝန်ယူတာဝန်ခံတတ်တဲ့စိတ်ဓာတ်စိတ်ခံစားချက်အရင်းခံနဲ့စူးစမ်းအားထုတ်ဖို့ လူတယ်ဆိုတာကိုကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့မှာရှိနေကြတဲ့မတန်ဆွမ်းမှုတစ်ခုခုကြောင့်အဲ့ဒီမတန်ဆွမ်းမှုကိုအကြောင်းပြုပြီးတော့မှဘဝကိုရင်မဆိုင်ရတဲ့ညှို့ငယ်အားငယ်တဲ့အားနေတဲ့စိတ်အရှုံးပေးခြင်းတဲ့စိတ်ဓာတ်တွေကိုဖယ်ထားပြီးတော့မှပတ်ဝန်းကျင်မှာရှိနေတဲ့အခွင့်အရေးနဲ့အခွင့်အလမ်းကောင်းတွေမိမိဘဝမတန်ဆွမ်းမှုအခြေအနေနဲ့လိုက်လျောညီတွေ့ရှိစေမယ့်အရာတွေကိုရွေးချယ်ဆုံးဖြတ်ပြီးတော့မှမလျှော်သောဇွဲလုံးနာဝိရိယနဲ့ကြိုးစားအထုတ်ဖို့လိုမယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်။ငယ်စဉ်တောင်ကြီးကလေးဘဝအရွယ်မှာတော့မိဘညီကိုမောင်နှမများဆရာသမားများရဲ့ပဲ့ပြင်ထိန်းချောင်ပံ့ပိုးမှုအောက်မှာကျွန်တော်တို့ကြီးပင်းခဲ့ရသလိုအရွယ်ရောက်လူလားမြောက်တဲ့အခါမှာကိုယ့်ဘဝကိုပိုင်ဆိုင်ကြတဲ့အတွက်ကြောင့်ကိုယ်ပိုင်ထားတဲ့ကိုယ့်ဘဝကိုတန်ဖိုးရှိရှိအောင်မြင်တိုးတက်ဖို့အတွက်ကိုတာဝန်ယူတာဝန်ခံတတ်တဲ့စိတ်နှလုံးသားအသိစိတ်ဓာတ်နဲ့ကြိုးစားအထုတ်ဖို့လိုပါတယ်။တကယ်တော့အသေးချာစဉ်းစားကြည့်မယ်ဆိုရင်လူတိုင်းလူတိုင်းမှာချူရင်ချက်ကိုယ်စီရှိကြပါတယ်။ကျွန်တော်တို့ကတပားသူရဲ့ချူရင်ချက်အားနည်းချက်ကိုမမြင်နိုင်လို့သာဖြစ်ပါတယ်။ဒါကြောင့်မမြင်နိုင်တဲ့အားနည်းချက်နဲ့မြင်နိုင်တဲ့အားနည်းချက်ရဲ့လို့နှစ်ခုပဲရှိပါတယ်။အဲ့ဒီနှမျိုးစလုံးကိုကိုယ်မှာပိုင်ဆိုင်နေတဲ့အားနည်းချက်ကိုအားသာချက်ဖြင့်ပြောင်းလဲဖြစ်ဖို့လိုပါတယ်ဘဝကိုအရှိကိုအရှိတိုင်းလက်ခံပြီးတော့မှအကောင်းဆုံးဖြစ်အောင်ကြိုးစားဖို့လိုပါတယ်ဒီကနေ့မြန်မာနိုင်ငံရဲ့ကမ္ဘာပေါ်မှာအောင်မြင်နေတဲ့လူအလုံးအဲ့ဒီလိုတာဝန်ယူတာဝန်ခံတတ်တဲ့စိတ်နှလုံးသားနဲ့ကြိုးစားအထုတ်ခဲ့ကြလို့သာဖြစ်ပါတယ်လို့ပြောချင်ပါတယ်ကျွန်တော်တို့ရဲ့တာဝန်ယူတာဝန်ခံဆောင်ရွက်ပြီးကိုယ့်ဘဝကိုထိန်းချောင်းတတ်တဲ့စိတ်ဓာတ်အားဖြင့်ကျွန်တော်တို့မှာရှိနေတဲ့ညှို့ငယ်တဲ့စိတ်တွေအားငယ်တဲ့စိတ်တွေဘဝကိုအရှုံးပေးခြင်းတဲ့စိတ်တွေတဖြည်းဖြည်းပြောင်းလဲသွားမှာဖြစ်သလိုပဲကျွန်တော်ပတ်ဝန်းကျင်မှာကျွန်တော်တို့ရဲ့ဖြစ်စဉ်အားလုံးကိုကြည့်ရှုလေ့လာနေကြတဲ့အတူတူနေထိုင်ကြတဲ့နိုင်ငံသားများအနေနဲ့လည်းကျွန်တော်တို့ပုံမှာမြင်နေကြတဲ့ window ဝင်ဖို့တစ်ဖက်အမြင်မျိုးတွေတနာစရာကောင်းပါတယ်ဆိုတဲ့ထင်မြင်ယူဆချက်မျိုးတွေသူတို့စိတ်ထဲကနေပြီးတော့လဲကျွန်တော်တို့ရဲ့တိုးတက်အောင်မြင်မှုကိုကြည့်ပြီးတပြေးပြေးနဲ့အကောင်းမြင်တဲ့ခံယူချက်ခံစားချက်တွေဖြစ်လာပြီးတော့အားလုံးပျော်ရွှင်တဲ့လူပေါင်းအဖွဲ့အစည်းနေချင်းစပွဲကောင်းတဲ့လူပေါင်းအဖွဲ့အစည်းကိုကျွန်တော်တို့အားလုံးပိုင်ဆိုင်နိုင်ကြမှာဖြစ်ပါတယ်။မတန်ဆွမ်းပေမဲ့ကိုအကျိုးပြုနိုင်သလိုကိုနေထိုင်တဲ့မိဘဆွေမျိုးအတိုင်းဝိုင်းသာမကကိုနိုင်ငံတော်အတွက်လည်းအကောင်းဆုံးအကျိုးပြုနိုင်တဲ့နိုင်ငံသားကောင်းဖြစ်ခွင့်ရှိပါတယ်ဖြစ်လေဖြစ်ရမှာပါအဓိကကတော့ကျွန်တော်တို့မှာတာဝန်ယူတာဝန်ခံစောင့်ရွက်တတ်တဲ့အလေးထားနဲ့စိတ်ခံစားချက်ရှိဖို့သာအဓိကကြပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မြန်မာနိုင်ငံမတန်ဆွမ်းသူများအဖွဲ့တာဝန်ရှိသူတူဖြစ်တဲ့ဦးအောင်ကိုမြင့်ရဲ့ယုံကြည်ရာကိုနားဆင်ကြကြတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ဆိုရနှစ်စဉ်ထုတ်ပြန်တဲ့2018ခုနှစ်အတွက်လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံဟာ၃နှစ်အတွင်းဒုတိယအကြိမ်အဖြစ်နဲ့ TR3 အဆင့်ကိုရှော့ချခံခဲ့ရပါတယ်။2018ခုနှစ်တုန်းကတော့ TR2 စောင့်ကြည့်အဆင့်မှာရှိခဲ့တာပါ။2000ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့လူကုန်ကူးခံရသူများအကာအကွယ်ပေးရေးဥပဒေအရလူကုန်ကူးမှုပပျောက်ရေးအတွက်အနိုင်ဆုံးစံနှုန်းမမီတဲ့နိုင်ငံတွေကို TR1 အဖြစ်နဲ့သတ်မှတ်ပါတယ်။အနိုင်ဆုံးဆန်နှုံးကိုမမီပေမဲ့တည်တာတဲ့အထောက်မှုတွေလုပ်တဲ့နိုင်ငံတွေကိုတော့တရား2အဆင့်အဖြစ်နဲ့သတ်မှတ်ပါတယ်။လူကုန်ကူးမှုပပျောက်ရေးအတွက်တည်တာတဲ့အထောက်ဆောင်ရွက်မှုတွေလုပ်ပေမဲ့အနီးကပ်စောင့်ကြည့်ဖို့လိုတဲ့နိုင်ငံတွေကတော့တရား2စောင့်ကြည့်စရင်သတ်မှတ်ခံရပါတယ်။နောက်ဆုံးတရား3အဆင့်သတ်မှတ်ခံရတဲ့နိုင်ငံတွေကတော့အနိုင်ဆုံးဆန်နှုံးကိုမမီတဲ့အပြင်တည်တာတဲ့အထောက်ဆောင်ရွက်မှုတွေမလုပ်တဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်လာတာနှစ်ပေါင်းကြာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မှုရှိခဲ့တာလည်းနှစ်ပေါင်းကြာပြီလို့နိုင်ငံခြားရေးဌာနထိပ်တန်းတာဝန်ရှိသူတယောက်ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာအစိုးရအနေနဲ့အနိုင်ဆုံးဆန်နှုံးတွေနဲ့အပြည့်အဝကိုက်ညီအောင်မဆောင်ရွက်တဲ့အပြင်အခြေအနေတိုးတက်အောင် တိသားရဲအထောက်ဆောင်ရွက်မှုတွေလည်းမလုပ်ဘူးလို့အမေရိကန်ကတုံ့တက်တယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်ရဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာတိမ့်တဲ့ချီနဲ့တခြားတိုင်းရင်းသားတွေနေရဆုံးခွာထွက်ပြေးခဲ့ကြရပြီးတော်တော်များများဟာဒေသတွေမှာအခွင့်ကောင်းယူအမျက်ထောက်တာခံခဲ့ရတယ်လို့လည်းအမေရိကန်တာဝန်ရှိသူကပြောပါတယ်။အစိုးရစစ်တပ်နဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေဟာလည်းကလေးစစ်သားတွေကိုဆက်လက်စုဆောင်းနေပါတယ်။တက်ကထွက်ပြေးတဲ့ကလေးစစ်သားဟောင်းတွေကိုအာဏာပိုင်တွေကအရေးယူတာမမှတ်မကန်ဆွတ်ဆွဲတာအတရေဖြတ်တာတွေလုပ်တဲ့အပြင်ကလေးစစ်သားစုဆောင်းမှုပပျောက်ရေးနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေမှာကလေးစစ်သားအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂကထိရောက်တဲ့အခန်းကနေဆောင်ရွက်ခွင့်ကိုလည်းအာဏာပိုင်တွေကဆက်ပြီးပိတ်ပင်ထားပါတယ်။မြန်မာစစ်တပ်ဟာကလေးတွေကိုရောလူကြီးတွေကိုပါအာဓမ္မလုံအားပေးခိုင်းနေတာကိုလည်းလူကုန်ကူးမှုအစိုးရခန်းစားကတွေးရှိခဲ့ပါတယ်။လိန်ကုံကူးမှုနဲ့လူကုံကူးမှုတွေမှာအစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်နေတဲ့ဆိုတဲ့သတင်းတွေလည်းရရှိပါရယ်လူကုံကူးမှုအစိုးရခန်းစားရဲမှာအကြံပြုထားတဲ့အချက်တွေအားလုံးကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါရယ်အထူးသဖြင့်စစ်တပ်မှကလေးစစ်သားစုဆောင်မှုအသုံးပြုမှုအားလုံးရပ်သွားစေရေးဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေမှာကလေးစစ်သားအသုံးမပြုအောင်ကုလသမဂ္ဂဘက်ကကြိုးပမ်းနိုင်ရေးခွင့်ပြုဖို့လည်းတိုက်တွန်းထားပါရယ်ကလေးစစ်သားတယောက်ဖြစ်ခဲ့တဲ့အတွေ့အကြုံတွေကိုပြောပြလို့2019ခုနှစ်ကဖမ်းဆီးခံထားရတဲ့အောင်ကိုထွေးကိုလည်းမြမအစိုးရအနေနဲ့ချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးတင်ပါတယ်။လိန်ကုံကူးမှုနဲ့အာဓမ္မလောဝါပေးခိုင်းစင်မှုတွေမှာအစိုးရတာဝန်ရှိသူတွေပါဝင်ပတ်သက်နေတာရပ်အောင်နဲ့အဲ့ဒီလိုပါဝင်နေတဲ့တာဝန်ရှိသူတွေကိုလည်းသူတို့ပြစ်မှုအတွက်အရေးယူဖို့မြမအစိုးရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘမုတ်ကြောင်းထပ်မံပြီးတော့အတည်ပြုပါတယ်။ VOA အမေရိကန်တန်ကနေမနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအီစာစီစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 15.15 နဲ့လိုင်းဒိုမီတာ24 kHz 12.13ညတို့ကနေပြန်လည်ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ကြာလာရင်းနဲ့မနေ့ခင်းစီစဉ်တွေကိုဆက်လက်နားဆင်နေကြရတာပဲဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ကာကွယ်ဆိုင်ရာဥရောပမဟာမိတ်နိုင်ငံတွေကအကြီးဆုံးနဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံဟာရုရှားရဲ့အချုပ်နိုင်ငံကိုခံရတယ်လို့ဆွဆဲပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျာမနီတနိုင်ငံနဲ့ကိုကွပ်ပြီး NATO အဖွဲ့ရဲ့ဗဟုဖူးနဲ့အစည်းအဝေးမှာပြစ်တင်ဝေဖန်လိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်ကတော့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့မူဝါဒတွေနဲ့ဆုံးဖြတ်ချက်တွေချနိုင်တဲ့27ရာစုဂျာမနီဖြစ်နေပြီးမို့ရုရှားကမနှွမ်းမိုးနိုင်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။တရုတ်ကုန်ပစ္စည်းနောက်ထပ်အမေရိကန်ဒေါ်လာဘီလျံ200ဘူးပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံဖို့ထရမ့်အစိုးရအဖွဲ့ပြင်ဖို့ဆုံးဖြတ်လိုက်တဲ့အတွက်အံ့ဩတုန်လှုပ်ရတယ်လို့တရုတ်အစိုးရကဗိုလ်တပုနေမှာပြောပါတယ်။အခုလိုဆုံးဖြတ်ချက်ဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့တရုတ်ကုန်သွယ်ဝန်ကြီးဌာနကပြောပြီးလက်တုံပြန်ဖို့လုပ်မယ်လို့ပြောပါတယ်။မနေ့ကစတင်ကျင်းပတဲ့27ရာစုပင်လုံတက်တရအကြိမ်ညီလာခံမှာမြန်မာစစ်တပ်နဲ့တိုင်းဒေသတွေကြားနှိမ့်နှိမ့်မရဖြစ်နေတဲ့ခွဲမထွက်ရမှုနဲ့ပတ်သက်လို့ရည်တည်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံချက်ဖြစ်တဲ့ပြည်ထောင်စုခွဲမထွက်ရေးမူကိုယ်ပိုင်ပြဋ္ဌာန်းခွင့်မူတွေကိုခြေလျောင်နှိမ့်နိုင်မှုအရေးကြီးပါတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောပါတယ်။2020မတိုင်ခင်ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမူတွေအပြီးချမယ်လို့လည်းပြောပါတယ်။2018ကမ္ဘာဖလားဘောလုံးပြိုင်ပွဲဒုတိယဆီမီဖိုင်နယ်ပွဲဖြစ်ခရိုအေးရှားနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားရမှာခရိုအေးရှားအသင်းက2ဂိုးတကူနဲ့အနိုင်ရပြီးပိုဆွဲသွားပါတယ်။ဒါကကမ္ဘာဖလားပြိုင်ပွဲမှာ5ချိန်မြောက်ရှင်ပြိုင်ပြီးတော့မှခရိုအေးရှားကဘောလုံးပွဲကိုပထမဆုံးချိန်တက်ခဲ့တာပါ
။ထိတက်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကုဂျန်ဝင်းအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလဆန်ဖြစ်ပါတယ်။ညနေဘက်6:00ကိုရနေ 9:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေထိုင်းယူနားဆင်နေပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ကမ္ဘာနှံ့ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မွေးပါခင်ဗျာ။
This program has come to you from the Voice of America, Washington.